Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဧပြီလ4ရက်အင်္ဂါနေ့ညပိုင်း9နာရီနေ့10နာရီအထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 51နဲ့လိုင်းလမ်းမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်မနက်လောပါအခုညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်အောင်လင်းဦးပါညညနားဆင်ရမယ့်သတင်းတွေထဲမှာတော့စီးရီးယားနိုင်ငံမြောက်ပိုင်းမှာအစိတ်တန်းဝင်တဲ့တိုက်ခတ်မှုကြောင့်လူပေါင်း58ယောက်ထက်မနည်းသေဆုံးပြီးလူပေါင်း100ကျော်ဒဏ်ရာရတဲ့အကြောင်းအကဲကတ်တွေနဲ့ဒေသခံတာဝန်ကပြောပါတယ်ရုရှားနိုင်ငံစိန့်ပီတာစဘတ်မြို့ကလူစီကားမြေရောက်ပူလာရုံမှာမနေ့ကဖြစ်ခဲ့တဲ့အသေးခံဘုံးကွက်တိုက်ခတ်မှုကိုကျူးလွန်သူဟာကာကစ္စတန်နိုင်ငံဘွားဖြစ်တဲ့အကြောင်းရုရှားစုံစမ်းစစ်ဆေးသူတွေကပြောပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့အတူညင်ညာပေးမှာပါ
ကောင်းပါပါရှင်မကွေတိုင်းဒေသကြီးဝဉ္ဇချုပ်ဥပုံမော်ရွှေဦးဆောင်တဲ့အစိုးရလက်ထက်မှာပျောက်ဆုံးနေတဲ့ပြည်သူဗလာငွေတန်းထောင်ချီကိစ္စကိုအထူးခွန်ရုံးဖွဲ့စစ်ဆေးနေတဲ့တဲ့မှာကတော
့အဲ့ဒါသူတို့စုံစမ်းစစ်ဆေးတယ်ပဲအဲ့ပတ်သက်ပြီးတော့လေခုနပြောတဲ့တက်ဆိုင်ရာအမပြောသလိုဝဉ္ဇချုပ်ကပြောလို့ဆိုပြီးတော့မှအဲ့ဒါကျွန်တော်တို့တမရယုံကနေပြီးတော့မှစုံစမ်းစစ်ဆေးကြတယ်သူတို့
ပြည်ထရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးတင်မြင့်ပါရှင်အပြည့်စုံကိုတော့မကြခင်တင်ပြသွားမှာပါဒါအပြင်မွန်အမျိုးသားတုကိုတစီတလုံးနဲ့ကိုးစားပြုနိုင်ဖို့ဆိုပြီးမွန်ပါတီတည်တရားဖွဲ့စည်းဖို့ကြိုးစားနေကြတဲ့တဲ့ရင်ထိုင်းကမြန်မာလူသမားတွေနေရပြန်တဲ့ကာတိုင်မောက်လို့လူသေးဆုံးမှုရှိတဲ့တဲ့ရင်နဲ့တကြံကာလမိုးလေဝသအခြေအနေတွေကိုလည်းကြားရဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝက်မှာတော့အမေရိကန်နိုင်ငံရင်းနဲ့တရားလေလံဆွေးနွေးခန်းကိုနားဆင်ရမှာပါခုတော့ဒီကနေ့ညထိတ်တန့်ရောက်တဲ့တဲ့ရင်တွေကိုကိုအောင်လင်းဦးနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်
စီးရီးယားနိုင်ငံမြောက်ပိုင်းကတဘုံတွေထိန်းချုပ်အောင်မြို့မှာစီးရီးယားဆွေရဓမ္မမဟုတ်ရုရှားစစ်လေယာဉ်ကအစိတ်တန်းဝင်တဲ့တိုက်ခိုက်ခဲ့မှုကြောင့်လူပေါင်း58ယောက်ထက်မနည်းသေဆုံးပြီးဒဏ်ရာပြင်းထန်သူတွေပါဝင်လူပေါင်း100ကျော်ဒဏ်ရာရရှိခဲ့ကြောင်းစီးရီးယားရေးစောင့်ကြည့်ခဲ့ကတ်သူတွေနဲ့ကာဝေးဆိုင်ရာအရပ်ဖက်ဝန်ထမ်းတွေကဆွဆွဲပြောဆိုလိုက်ကြပါတယ်တိုက်ခိုက်မှုက6နှစ်ကြာပြည်တွင်းစစ်မှာအဆိုးအဝါဆုံးဖြစ်တက်ကြွလူရှားသူတွေကရည်ညွှန်းပြောဆိုခဲ့သလိုအထက်ကစီးရီးယားတက်ခတ်နိုင်ငံအင်အားစုဖြစ်တဲ့စီးရီးယားအမျိုးသားညွန်မောင်းဖွဲ့ကတော့ထိတ်လန့်တုန်လှုပ်စရာအစုလိုက်ပြုံလိုက်တပ်ဖြတ်မှုတစ်ခုဖြစ်ပြောဆိုခဲ့တာပါရုရှားဆွေရကတော့တက်ခတ်မှုနဲ့ပတ်သက်မှုမရှိတဲ့အကြောင်းညှင်းဆန်ခဲ့ပါတယ်။ခန်ရှိန်ဟုံးမြို့မှာလေကြောင်းတက်ခတ်မှုခံခဲ့ရပြီးရိုက်ကူးထားတဲ့ဗီဒီယိုနဲ့ဓာတ်ပုံတွေကိုတော့အတိုက်ခံတက်ကြွသူတွေကိုလိုလားတဲ့အီတလီပြည်နယ်မီဒီယာစင်တာနဲ့ကာဝေးဆန်ရအရက်ဖက်ဝန်ထမ်းတွေကအင်တာနက်ပေါ်မှာဖြန့်ဝေခဲ့ကြပါတယ်။ပုံတွေထဲမှာတော့အသက်ရှူပိုက်တက်ထားတဲ့မင်းကလေးငယ်တူနဲ့ဆောင်းနေအောင်ထားတဲ့ကလေးအလောင်းတွေကိုတွေ့ရပါတယ်။မင်းကလေးငယ်တယောက်ကိုစေဝင်နန်းတွေကအသက်ပြန်ရှူနေအောင်ကြိုးစားနေတဲ့ပုံတွေနဲ့အသက်ရှူရခက်ခဲနေတဲ့လူတွေကိုအကူအညီပေးနေတာတွေကိုလည်းဗီဒီယိုတွေထဲမှာတွေ့မြင်ခဲ့ရတာပါ။တပုံတပုံမှာလည်းအမျိုးသားအလောင်းတလောင်းကိုထရက်ကနောက်ခတ်မတင်နေတာတွေ့ရပါတယ်။ဒေသခံတွေကတော့တည်ဆုံးသူရေအတွက်ပို့တိုးလာနိုင်တယ်လို့ခံမှန်းနေကြတာပါ။တက်ခတ်မှုပြီးလူတွေအသက်ရှူချက်ပြုတ်ဟန်မူမိတာတွေဖြစ်ခဲ့တဲ့အကြောင်းလဲဗြိတိန်ချင်းဆိုင်စီးရီးယားလူခွင့်ရေးစောင့်ကြည့်ကဲကပ်ဖွဲ့ကပြောဆိုထားပါတယ်
။ရုရှားနိုင်ငံစိန့်ပီတာစဘတ်မြို့ကလူစီကားရမြေရောက်ဗူဒာယုံတစ်ခုမှာမနေ့တုန်းကဖြစ်ခဲ့တဲ့အသေးခံဘုံးခွဲတက်ခတ်မှုကိုကျူးလွန်သူဟာကာဂျစ်စတန်နိုင်ငံဘွားအစာဘွန်ဂျယ်လီလော့ဖြစ်တယ်လို့ရုရှားစုံစမ်းစစ်ဆေးသူတွေကထုတ်ပြောလိုက်ပါတယ်။လူ14ယောက်သေဆုံးပြီး15ဦးနီးပါးဒဏ်ရာရခဲ့တဲ့ဒီတိုက်ခတ်မှုမှာကျူးလွန်သူရဲ့မိလောင်ကျွမ်းနေတဲ့အလောင်းကိုတွေ့ရှိခဲ့ကြောင်းရုရှားဆွေရစုံစမ်းရေးကော်မတီကထုတ်ပြောခဲ့ပါတယ်။စိန့်ပီတာစဘတ်မြို့ကဗူဒာအုံနောက်တစ်ခုမှာမနေ့တုန်းကတွေ့ရှိခဲ့ရတဲ့မပေါက်ကွဲသေးတဲ့ဘုံတလုံးပေါ်မှာဂျယ်လီလော့ဖက် DNA မျိုးရိုးဗီဇာကိုတွေ့ရှိခဲ့ကြောင်းလည်းထုတ်ပြောထားပါတယ်။အစောပိုင်းမှာလည်းဂျယ်လီလော့ဖာအထူးကဘုံခွဲသမားဖြစ်ကြောင်းနဲ့ရုရှားနိုင်ငံသားခံယူထားသူဖြစ်ကြောင်းကာဂျစ်စတန်ထောက်လင်းရာရှိတွေကကနဦးတွေ့ရှိချက်အထောက်အထားတွေကိုကူကာပြီးပြောဆိုခဲ့ပါတယ်။ပေါက်ကွဲမှုပြင်းထန်လွန်းတဲ့အတွက်ယထားရဲ့ထူထဲလာတဲ့တထုတကားတွေပါပေါက်ထွက်သွားခဲ့တာပါ။စိန့်ပီတာစဘတ်မြို့ကဗူဒာယုံနောက်တစ်ခုမှလည်းမပေါက်ကွဲသေးတဲ့ဘုံတလုံးကိုမိသက်ဘူးနောက်တစ်ခုမှတစ်ခုနောက်မှဟွက်ထားတာကိုတွေ့ခဲ့ရပြီးတဲ့နောက်ရဲတပ်ဖွဲ့ကရှင်းလင်းခဲ့ရပါတယ်။ရုရှားအာဏာပိုင်တွေကတော့လုံခြုံရေးထွေချိုတင်ကာကွယ်တဲ့အနေနဲ့မြောက်ယထားပြည့်ဆွဲမှုတွေအားလုံးနီးပါးကိုမနေ့တုန်းကရပ်ဆိုင်းထားခဲ့ပါတယ်။ဒီနေ့မှလည်းဘုံဖောက်ခွဲတိုက်ခိုက်မဲ့ချင်းချောက်မှုတစ်ခုကြောင့်ဆနေယာရင်ပြင်မှာရှိတဲ့မြေရောက်ယထာဘူရာယုံကိုနိုင်ပေါင်းများစွာပိတ်ထားခဲ့ရပါတယ်။စိန့်ပီတာစဘတ်မြို့တာဝန်ရှိသူတွေကတော့သုံးရက်ကြာဝန်ထဲချင်းထိမ့်ဘက်ကိုကျင်ညာခဲ့ပါတယ်။ပောက်ကွဲမှုဖြစ်တဲ့နေ့မှာပဲဘယ်လာရုသမရာအလက်ဇန်ဒားလူကာရှန်ကိုနဲ့တွေ့ဆုံဖို့ရုရှားသမရာဗလာဒီမာပူတင်ဟာလည်းဇာတိမြို့ဖြစ်တဲ့စိန့်ပီတာစဘတ်မှာရောက်ရှိနေပါတယ်ခင်ဗျာ။
အစ်စ်သမရာအပြက်ဖတ်တာ LCC ကိုအမေရိကန်သမရာအင်ပြိုမှာနွေနွေထွေးထွေးကျေဆိုပြီးအစ္စလမ်ဆွေရောက်အချမ်းဖက်ဝါရီကိုချိန်မုံရမှာပူဟောဆွဲဖို့မနေ့ကပဲခရီးပြုတ်လိုက်တဲ့သမရာဒေါ်နယ်ထရမ့်ဟာကမ္ဘာမှာအကြီးဆုံးအီရန်နိုင်ငံဖြစ်တဲ့အီဂျစ်နိုင်ငံနဲ့နှစ်ပေါင်းများစွာဆက်ဆံရေးမပြေမလည်ဖြစ်နေတာတွေကိုပြောင်းလဲလိုက်ပါတယ်။သမရာဘရက်ကိုဘာမှလက်ထက်2009ခုနှစ်တုန်းကအစ်စ်သမရာဟော့စနီမူဘာရက်ကိုလက်ခံတွေ့ဆုံခဲ့ခြင်းကစလို့ပထမဆုံးချိန်အီဂျစ်ကောင်းဆောင်တူအင်ပြိုကိုလက်ဖက်ရောက်လာတာလည်းဖြစ်ပါတယ်။အစ်စ်သမရာမူဘာရက်ကတော့နိုင်ငံရေးအုံကြွမှုတွေကြုံခဲ့ရပြီးနောက်ယာရူကပဲ ဖျားခံခဲ့ရပြီးဗိုလ်ချုပ်ကြီးအောင်စီစီအာဏာရလာခဲ့တာပါ။အင်ပြီးတော့မှခေါင်းဆောင်တို့တွေ့ဆုံရမှာတော့အီဂျစ်နိုင်ငံနဲ့အီဂျစ်လူထုအတွက်အမေရိကန်မမမတ်ရပ်တည်နေတဲ့အကြောင်းဒေါ်နယ်ထရန့်ကပြောဆိုခဲ့ပါတယ်။စစ်ပစံဆက်ဆံရေးတွေကိုအမြင့်ဆုံးအဆင့်ထိတိုးမြှင့်သွားဖို့နဲ့အမေရိကန်ကိုအီဂျစ်နိုင်ငံရဲ့မဟာမိတ်မိတ်ဆွေကောင်းဖြစ်သဘောထားဖို့လည်းပြောကြားခဲ့တာပါ။အီဂျစ်သမ္မတကတော့2013ခုနှစ်မှာအာဏာရလာခြင်းကစလို့အလေးထားပြောဆိုနေခဲ့တဲ့အချမ်းဖက်ဝါဒတပ်ဖြည့်ရေးအတွက်ဒေါ်နယ်ထရန့်ရဲ့ရက်ခိုင်မာတဲ့ရပ်တည်ချက်ကိုလေးစားကြောင်းပြောဆိုခဲ့ပါတယ်။ကျမ်းပတ်ဝါဒတက်ပြည့်ရေးအတွက်ထိရောက်တဲ့မဟာဗျူဟာတွေချမှတ်ရမှာအီဂျစ်နိုင်ငံကအမေရိကန်နဲ့အတူလက်တွဲသမားဖြစ်ကြောင်းလည်းပြောကြားသွားပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့ဟာပထမဆုံးအကြိမ်ဖြစ်ဒီဘက်တဲ့ဖလော်ရီဒါပြည်နယ်ကအမေရိကန်သမ္မတပန်းဖြစ်စခန်းမှာတွေ့ကြတော့မှာပါ။အခုလိုကမ္ဘာထိပ်သီးကောင်းဆောင်တို့မျက်နှာချင်းဆိုင်တွေ့ဆုံနိုင်မှုကြောင့်ကမ္ဘာစီးပွားရေးအင်အားအကြီးဆုံးဒီနိုင်ငံတစ်ခုကြားဆက်ဆံရေးကိုတည်ငြိမ်အောင်အားဖြည့်ပေးနိုင်မယ်လို့သုံးသပ်သူတွေကယူဆနေပါတယ်။ဒါပေမဲ့မတိကျမှုတွေဖြစ်လာမှာကိုလည်းစိုးရိမ်မှုတွေရှိနေပါတယ်။ဒီတွေ့ဆုံမှုမတိုင်ခင်လေးမှာပဲသမ္မတထရမ့်ကဒီထိပ်သီးဆွေးနွေးပွဲကအခက်အခဲတော့ရှိလာနိုင်တယ်လို့ခန့်မှန်းပြောဆိုလိုက်ပါတယ်။မကြသေးခင်ကပဲမြောက်ကိုရီးယားကိုထိမ့်သိမ်းနိုင်ဖို့တရုတ်အနေနဲ့ပိုကြိုးစားပေးတဲ့တယ်လို့သမ္မတထရမ့်ကထပ်ပြောခဲ့ပါတယ်။တနင်္ဂနွေနေ့တုန်းက Financial Times သတင်းစာနဲ့အင်တာဗျူးလုပ်တုန်းကလည်းသမ္မတထရမ့်ကတရုတ်အနေနဲ့ဒီမြောက်ကိုရီးယားပြဿနာကိုဝိုင်းကူမဖြေရှင်းပေးရင်အမေရိကန်အနေနဲ့တသက်ဖြေရှင်းသွားတော့မယ်လို့ပြင်းပြင်းထန်ထန်ဖိအားပေးပြောခဲ့ပါတယ်။ဒါပေမဲ့တရုတ်ဘက်ကတော့ဒီဆွေးနွေးမှုကနေအမေရိကန်ရဲ့သဘောထားကိုလက်တွေ့တိခောက်ကြည့်ပြီးအမေရိကန်နိုင်ငံရဲ့ဝင်ကြီးအရင်ပေးထားခဲ့တဲ့ကတိတွေကိုထပ်အတည်ပြုပေးတာမျိုးကြားရဖို့နဲ့ထိတ်ထိတ်မရင်ဆိုင်ရေးအပြန်အလှန်လေးစားပြီးအကျိုးတူပူးပေါင်းဆောင်ရွက်ရေးတွေကိုအလေးထားပြီးနှစ်နိုင်ငံကြားမတိကျမှုတွေကိုရှင်းချကာနှစ်နိုင်ငံဆက်ဆံရေးတည်ငြိမ်လာဖို့မျှော်လင့်ထားတယ်လို့ပီကင်တက္ကသိုလ်ကနိုင်ငံရေးသိပညာရှင်ဝမ်ဒေါင်းကဆိုပါတယ်ခင်ဗျာ
VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1169လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်သံမြန်မာဝိုင်းစီစဉ်ရဲ့အင်္ဂါနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ကိုလံဘီယာနိုင်ငံတောင်ပိုင်းမှာစနေနေ့ကမြေပြိုမှုတွေကြောင့်သေဆုံးခဲ့သူလူပေါင်း283ယောက်ကိုစတင်တကြုံနေပါပြီ။အလောင်းတွေကိုမြင်းမြန်ဆန်းဆန်းမြေမြုပ်သူဂျုံနိုင်မှုနဲ့ရောဂါကူးစက်ပြန့်နှံ့မှုတွေမဖြစ်စေဖို့ကျန်းမာရေးအာဏာပိုင်တွေကမိုကွာမြို့မှာအလောင်းတွေကိုမိသားစုဝင်တွေထံလွှတ်ပြောင်းပေးရနေတာပါ။ဒီချိန်ထဲမှာပဲပျောက်ဆုံးနေစေဖြစ်တဲ့လူပေါင်း100ယောက်ကိုအရေးပေါ်ကယ်ဆယ်ရေးလုပ်သားတွေနဲ့ဒေသခံတွေကအပြည့်စည်တွေကြားခက်ခက်ခဲခဲဆက်လက်ရှာဖွေနေကြပါတယ်။မြေပြိုမှုကြောင့်သေဆုံးသူတွေထဲမှာတော့ကလေးငယ်40ကျော်ပါဝင်ခဲ့ပါတယ်။သမ္မတဝမ်မန်နျူယယ်ဆန်တိုစ်ကတော့မိုကွာမြို့မှာစီးပွားရေးအရေးပေါ်အခြေအနေကြီးညာထားပြီးမြေပြိုမှုကြောင့်ထိခိုက်ပျက်စီးသွားတဲ့ရေပေးဝေရေးစနစ်ကိုပြန်လည်တည်ဆောက်ပေးမယ်လို့လည်းကတိပြုခဲ့တာပါ။တဘောကပေးအတွက်ရာသီဥတုဖောက်ပြန်မှုအပေါ်အပြစ်ပို့ခဲ့တဲ့သမားကတော့မိုကွာမြို့ဟာတလတ်တာမိုးရေရင်ရဲ့သုံးပုံတပုံလောက်ကိုတညာထဲနဲ့ကျုံခဲ့ရတဲ့အကြောင်းပြောဆိုခဲ့ပါတယ်။မိုးသေးတံမှုကြောင့်စနေနေ့အစောပိုင်းကမိုကွာမြို့အနီးနားမှာရှိတဲ့မြစ်တွေကတာတမန်တွေကျူးပေါက်ပြီးဒေသခံတွေအိပ်ပျော်နေကြမှာပဲရေတွေရှင်နေအမိုက်ထရိုက်တွေလမ်းတွေပေါ်ရောက်လာခဲ့ကြတာပါ။ရေပောင်းများစွာမိုးသေးတံစွာရောက်သွန်းခဲ့ရကဒေသရင်းကနေရာတော်တော်များများမှာရေနဲ့လက်စစ်မီးတွေလည်းပြတ်တောက်ခဲ့ရပါတယ်ကိုလံဘီယာနိုင်ငံမှာမိရောင်ပေါက်ကွဲမှုကြောင့်လူပေါင်း2000ကျော်သေဆုံးခဲ့ရတဲ့1985ခုနှစ်ကကပ်ဘေးအန်ဒီအပြင်အခုနောက်ဆုံးမြေပြိုမှုဟာအဆိုးအဝါဆုံးသဘောကပ်ဘေးတစ်ခုလည်းဖြစ်ခဲ့ပါတယ်မကြာသေးခင်လတွေမှာတောင်အမေရိကတိုက်ရဲ့ပစိဖိတ်ကမ်းရိုးတန်းဒေသမှာမိုးသီးတံရေကြီးမှုတွေကြောင့်ပေရူးနဲ့အီကွေဒေါ်နိုင်ငံတွေမှာလူများပြားသေဆုံးခဲ့ရပါတယ
်အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တီလာဆန်အနေနဲ့ကုလသမဂ္ဂမှာ AP 28ရက်နေ့ကျလို့ရှိရင်ပထမဆုံးအကြိမ်မေကွန်းပြောဖို့ရှိနေပါတယ်မြောက်ကိုရီးယားနျူကလ িয়ার နဲ့မစ်ဆိုင်းဒုံးကျည်ချင်းချောက်မှုပေါ်ကုလသမဂ္ဂလူချင်းကောင်စီဆွေးနွေးပွဲကိုအမေရိကန်ကဥဆောင်ခေါ်ယူထားပြီးဒီဆွေးနွေးပွဲလုပ်တဲ့အချိန်မှာအခုလိုမေကွန်းပြောမှာဖြစ်ပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနစ်ကီဟယ်လီကလည်းအခုလိုအမေရိကန်နိုင်ငံခြားရေးဝန်ကြီးမေကွန်းပြောရမှာနိုင်ငံတကာကနိုင်ငံခြားရေးဝန်ကြီးတွေအများအပြားတက်ရောက်လာဖို့မျှော်လင့်ထားတယ်လို့ထုတ်ပြောထားပါတယ်သမ္မတကြီးဟယ်လီကဆက်ပြီးအခုလိုနိုင်ငံခြားရေးဝန်ကြီးကုလသမဂ္ဂမှာမေကွန်းပြောမှာကဒီဘက်ထက်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့ပထမဆုံးအကြိမ်ဖလော်ရီဒါပြည်နယ်မှာအရေးပါမဲ့တွေ့ဆုံမှုအပြီးမှာဖြစ်လာမှာပါလို့ဆိုပါတယ်။တမ်ဘတ်ကြီးဟယ်လီကပဲဒီအရေးပါတဲ့သမ္မတနှစ်ဦးဆွေးနွေးပွဲကနေတရုတ်အနေနဲ့မြောက်ကိုရီးယားပြဿနာပေါ်အရေးယူဆောင်ရွက်ဖို့အသင့်ဖြစ်မဖြစ်ကိုအသေးစားဖော်ထုတ်ပေးတဲ့တယ်။မြောက်ကိုရီးယားကတရုတ်ဆိုရတစ်ခုတည်းကိုပဲနားထောင်မှာဖြစ်တယ်လို့ဆိုပါတယ်ခင်ဗျ။
ကုလသမဂ္ဂလူ့ရေးရန်ပုံငွေဖွဲ့ UNFPA ဟာအတင်းအဓမ္မကိုဝင်ဖျက်ချတာတွေကိုယ်သဘောဆန္ဒမပါဝင်မဲ့ကိုဝင်တားတဲ့အစီအစဉ်တွေကိုအားပေးနေတယ်ဆိုတဲ့ဆွဆွဲချက်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကငွေကြေးထောက်ပံ့တွေဖြတ်တောက်လိုက်ပါတယ်။2019ဘဏ္ဍာရေးအသုံးစရိတ်ထဲမှာ UNFPA ကိုပေးရထောက်ပံ့မဲ့ဒေါ်လာ32တန်းခွဲကိုရပ်ဆိုင်ထားမဲ့အကြောင်းအမေရိကန်နိုင်ငံရေးဝန်ကြီးဌာနကထပ်တော်နိုင်ငံဆက်ဆံရေးကော်မတီကိုမနေ့ကပေးပို့ခဲ့တဲ့စာထဲမှာဖော်ပြထားတာပါ။သာသမီ2ယောက်ထက်ပိုမယူဖို့တားမြစ်ထားတဲ့တရုတ်နိုင်ငံရဲ့မူဝါဒကိုအကောင့်ထည့်ဖော်နေတဲ့တရုတ်မျိုးသားကျန်းမာရေးနဲ့မိသားစုစီမံကိန်းကော်မရှင်နဲ့ UNFPA ကပူးပေါင်းလှုပ်ဆောင်နေတယ်လို့လည်းစာထဲမှာဖော်ပြထားပါတယ်။ဖြတ်တောက်မဲ့ငွေချေးအထောက်ပံ့တွေကိုတော့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ကမ္ဘာတဝန်းကျန်းမာရေးအစီအစဉ်တွေမှာပြောင်းလဲအသုံးပြုသွားမှာဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။ UNFPA ကတော့တရုတ်နိုင်ငံမှာအထက်မှကိုယ်ဝင်ဖျက်ချမှုတွေကိုယ်သဘောဆန္ဒမပါဝင်ပဲကိုယ်ဝင်တားဆီးတဲ့အစီအစဉ်တွေကိုအားပေးနေတယ်လို့ဆိုတဲ့မှားယွင်းတဲ့ဆွဆွဲချက်တွေပေါ်အခြေခံပြီးသမ္မတထရန့်ဆိုရကဆုံးဖြတ်ခဲ့တဲ့အပေါ်စိတ်မကောင်းဖြစ်ရတဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ UNFPA ရဲ့အစီအစဉ်တွေဟာတာဝန်မှုရှိတဲ့မိသားစုစီမံကိန်းနဲ့မိခင်နဲ့ကလေးကျန်းမာရေးဆောင်ရှားမှုတွေကိုသာအလေးထားဆောင်ရနေတာဖြစ်ကြောင်းလည်းပြောဆိုထားတာပါ။ကိုဝင်ဖျက်ချမှုတွေနဲ့ပတ်သက်လို့နိုင်ငံတကာအဖွဲ့အစည်းတွေပေါ်သမ္မတထရန့်ဆိုရကအထောက်ပံ့တွေဖြတ်တောက်တာဒီဒီချိန်နဲ့ပါဆိုရင်ဒုတိယမြောက်လည်းဖြစ်ပါတယ်။
ဖိလစ်ပိုင်ရေလုသားတွေကတောင်တရုတ်ပင်လယ်အတွင်းအငင်းပွားနေတဲ့ရေပိုင်နဲ့ထဲမှာတရုတ်ထိုင်ဝမ်နဲ့ဗီယက်နမ်ငါးဖမ်းသမောတွေတားမနိုင်စီမရဝင်လာတာကြောင့်ငါးဖမ်းနိုင်တဲ့နေရာကောင်းတွေရော့ချလာနေတယ်လို့ဆိုလိုက်ပါတယ်။2012ခုနှစ်ထဲကဖိလစ်ပိုင်နဲ့တရုတ်ကြားနယ်မြေအငင်းပွားလာခဲ့တဲ့စကာဘိုရိုသဲတောင်တန်းအနီးဖိလစ်ပိုင်မြို့မဆွန်လော့ကန်ဂျီနာမှာ2010ခုနှစ်ကစပြီးငါးရေအတွက်က50ရာခိုင်နှုန်းတောင်ရော့ချသွားတယ်လို့ဖိလစ်ပိုင်ကန်ဂျီဆောက်တမူဖရန်ကလင်ကတ်တဂေးကထုတ်ပြောလိုက်ပါတယ်။ငကိုတဲ့ကဆင်းရတဲ့ဒီသဲတောင်တန်းချွန်းနာတွိုင်မှာပင်လယ်ကိုအဓိကထားရှင်သန်လုခံရတာကြောင့်ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာတေအနေနဲ့တရုတ်နဲ့မဟာမိတ်တိတိဆောက်ပြီးအကူအညီရယူမလားအမေရိကန်ရေတပ်သမားတွေကိုပြန်ခေါ်ပြီးနိုင်ငံခြားသမားတွေထပ်ဝင်မလားအောင်ပူးတွဲကင်းဆောင်တာတွေလုပ်သွားမလားဆိုတာဆုံးဖြတ်ရတော့မယ်လို့သုံးသပ်သူတွေကဆိုနေပါတယ်ခင်ဗျာ
အင်္ဂါနေ့ညဘက်ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com နဲ့ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုစတိုက်တင်ပြသွားပါမယ်မကွေတိုင်းဒေသကြီးဝန်းကြီးချုပ်ဦးပုံးမော်ရွှေဦးဆောင်တဲ့အစိုးရလက်ထက်မှာမကွေတိုင်းအတွင်းကရင်းနှံလက်ရက်တွင်လုပ်ငန်းရှင်တွေထံကနေကောက်ယူထားတဲ့ကြက်ငွေတန်း 9,000 ကျော်ပျောက်ဆုံးခဲ့တဲ့အပေါ်မှာအထူးစုံစမ်းစစ်ဆေးရေးကနေခုံရုံးဖွဲ့စစ်ဆေးနေပါတယ်။ဒီအခြေအနေပတ်သက်လို့မခင်ဖြူတွေကစုံစမ်းမေးမြန်းတင်ပြထားပါတယ်ရှင်။
အရင်မကွေးတိုင်းဝန်ကြီးချုပ်ဦးဖုံးမော်ရွှေအစိုးရလက်ထက်ကရင်းနှံလက်ရက်တွင်လုပ်ငန်းရှင်တွေထံကနေကောက်ယူထားတဲ့ပါမစ်ခွန်တွေကိုအစိုးရတစ်လက်ထက်မှာလွှဲပြောင်းခဲ့ခြင်းမရှိတဲ့အပေါ်မှာစပြီးတော့ဒီပြဿနာဖြစ်လာတာပါ။တိုင်းဆိုရဘတ်ဂျက်ကျပ်တန်း 2,800 ပျောက်ဆုံးနေတာကိုစစ်စစ်ရကနေကျပ်ငွေတန်း 9,000 ကျော်အထိပျောက်ဆုံးနေတယ်လို့ကနအူးစုံစမ်းစစ်ဆေးမှုတွေမှာတွေ့ရပါတယ်။ဒီအတွက်ပြည်တော်စုအစ်စ်စုံစမ်းမှုအဖြစ်အထူးစုံစမ်းစစ်ဆေးရေးအဖွဲ့စသုံးလုံးကနေကင်တွယ်စစ်ဆေးနေပြီလို့ပြည်ထရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးတင်မြင့်က VOA ကိုပြောပါရစေ
။အဲ့ဒါတို့စုံစမ်းစစ်ဆေးပဲ။အဲ့ပတ်သက်ပြီးတော့လေကနပြောတဲ့တက်ဆိုင်ရာအမပြောတယ်လို့ဝန်ကြီးချုပ်ကပြောလို့ဆိုပြီးတော့မှအဲ့ဒါကျွန်တော်တို့အဲ့တော့တမရယုံကနေပြီးတော့မှစုံစမ်းစစ်ဆေးခိုင်းတော့တို့အထူးစုံစမ်းစစ်ဆေးဥစ္စာစုံစမ်းစစ်ဆေးရဖြစ်တယ်ခင်ဗျာကျွန်တော်တို့ကြီးကတော့စုံစမ်းစစ်ဆေးပြီးရင်လည်းတမရယုံမတင်ပြလိုက်မှာပဲအဲ့ဒီပုံမှာတော့ဘာရေးယူပါညာယူရေးယူပါဆိုတော့ကျွန်တော်လည်းမကြားသေးဘူးအဲ့ဒါတို့စုံစမ်းစစ်ဆေးရဖြစ်ပါတယ်ခင်ဗျာ
ပြည်ထောင်စုရလက်ထက်2010ကနေ2015ခုနှစ်အတွင်းရင်းနယ်လက်ရက်တွေလုပ်ငန်းရှင်တွေထံကနေဖြူသူဖန်တာငွေကြက်တန်းထောင်တဲ့ချီကိုဒေသဖွံ့ဖြိုးရေးအတွက်သုံးစွဲခဲ့ခြင်းမရှိတဲ့အပေါ်မှာမကွေးတိုင်းပွင့်ပြူမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းထွန်းကပြည်သူ့လွှတ်တော်မှာစတင်မေးမြန်းခဲ့ရကနေဒီကိစ္စစုံစမ်းစစ်ဆေးမှုတွေအထိဖြစ်လာခဲ့တာပါဒီအခြေအနေနဲ့ပတ်သက်ပြီးတော့ပွင့်ပြူမျိုးနယ်ပြည်သူ့လွှတ်တော်အမတ်ဦးထွန်းထွန်းကအခုလိုရှင်းပြပါရစေ
ကျွန်တော်တို့ကပထမစပြီးတော့လွှတ်တော်ထဲမှာဒီမေးခွန်းမေးမြန်းရတာကတော့ကျွန်တော်တို့မကွေးတိုင်းဒေသကြီးဖွံ့ဖြိုးရေးအတွက်ဆိုပြီးတော့ရင်းနယ်လက်တွင်နယ်လူပြည်တော်ဖက်ရှိရဲ့ရင်းနယ်တွေတည်ရဲ့နေရာမှာခါကြီးမှုကြီးကောက်ခံကြတယ်ပေါ့ဖွံ့ဖြိုးရေးအတွက်တုံးဆွဲမှုဆိုပြီးတရားဝင်ကောက်ခံကြတယ်ပေါ့အဲ့လိုကောက်ခံတဲ့မျိုးကြီးကမကွေးတိုင်းပြည်မှာဖွံ့ဖြိုးရေးမှာဘယ်လိုမှမလုပ်ခဲ့လို့မျိုးလေကျွန်တော်အားအရကြားပြီးတော့တော်တက်ဆိုင်ရာဒေသအနေနဲ့လွှတ်တော်ကိုယ်စားလှယ်ကြီးရဲ့တက်ဆိုင်ရာဒေသမှာရှိတဲ့လည်းအတွင်းလုပ်ငန်းရှင်တွေကျွန်တော်မေးမြန်းကြည့်တာပါမင်းလည်းကြည့်အမှန်တကယ်ပြီးရပါလေဟုတ်တယ်ဆိုတော့ကျွန်တော်ထပ်ပြီးတော့တက်လာတဲ့အစိုးရအဖြစ်ကလည်းကျွန်တော်တို့ကမေးကြည့်ပါတယ်မေးကြည့်တော့အစိုးရအဖြစ်ကဝန်ကြီးများဖွဲ့ဝန်ကြီးချုပ်တွေလည်းဟုတ်တယ်ဒါလေးလည်းကြားပြီးရတယ်မပြီးခဲ့ဘူးပေါ့အဲ့တော့လွှဲပြောင်းမလာလည်းမရှိဘူးဆိုတာနဲ့ကျွန်တော်လွှတ်တော်ထဲမှာမေးမြန်းကြည့်ပြီးဖြစ်ပါတယ်ကြာခုကတော့ခွန်တက်သမား 59 ရပါလေခွန်တက်သမား 59 ရပြီးတော့59 ကျော်ကျော်ပေါ်မှာဒီရန်ကျော်ရပါတယ်ဒီသားခွန်ကြီးတို့မခွေးတိုင်းဒေသကြီးခွန်ကြီးတို့လေးတန်းမှာတိရှိဒီရန်ကျော်၃၀ထားတယ်လို့လည်းဘယ်လိုတရားဝင်ဆက်ဆူထားပါတယ်နောက်တစ်ခါရှေ့တုခလေးသားကြီးဝင်းကြီးချင်းဝင်အသင်းမှာလည်းတိတ္တမှာ900ကဒီအချီးထားတာလို့လည်းပြီးထားတာလို့လည်းသိရပါတယ်အဲ့ဒီမှာလည်းမကဘဲနဲ့သူတို့ရဲ့ USGB အဲ့ဒီမှာတိတ္တမှာခွန်ဒီရန်ကျော်၃၀ထားတယ်ဆိုတာလေးဖြေးကြားထားပါလိမ့်ကြာ
အရေးကြခရေးအစိုးရလက်ထက်မကွေးတိုင်းဝန်ကြီးချုပ်အဖြစ်ဆောင်ရွက်ခဲ့သူဦးဖုံးမော်ရွှေဟာသဘောထားတင်မှသူတူအဖြစ်နယ်မြေတွင်းမှာကြွကြခဲ့တာပါစစ်အစိုးရလက်ထက်မှာတော့မကွေးတိုင်းအေးချမ်းသာယာရေးနဲ့ဖွံ့ဖြိုးရေးကောင်စီဥက္ကဋ္ဌအဖြစ်ဆောင်ရွက်ခဲ့တဲ့သူပါဦးသိန်းစိန်သမရအဖြစ်ဆောင်ရွက်ခဲ့တဲ့ရတအစိုးရတက်လာချိန်မှာ
တိုင်းဆိုရတစ်ထံကိုငွေစည်ရင်းတွေကိုစနစ်တကျကိုယ်တိုင်လွှဲပြောင်းခဲ့ခြင်းမရှိဘူးလို့လည်းလွှတ်တော်မတ်တူကပြောပါရရှင်။မကင်ဖြူထွေးတင်ပြသွားတာပါ။ခုတော့မွန်တရင်ဖက်ဆက်ရအောင်ပါ။မွန်ပြည်နယ်ရင်းကမွန်အမျိုးသားတို့ကိုသတိတလုံးနဲ့ကိုးစားပြုနိုင်ဖို့ဆိုပြီးမွန်ပါတီတက်တရဖွဲ့စည်းနိုင်ဖို့မွန်ကောင်းဆောင်တချို့ကနှစ်ထောင်ဆက်ခွန်ကြားဖြတ်ရွေးကောက်ပွဲအလွန်မှာကြိုးပမ
င်မှုတွေဖြစ်ပွားနေပါတယ်။မွန်ပါတီနှစ်ပါတီပေါင်းစည်းရေးဆိုပြီးဆောင်ရွက်နေကြတဲ့ပါတီနှစ်ယောက်ကပါတီဝင်တွေကြားခေါင်းဆောင်တွေပေါ်မှာစိတ်ပြက်လာကြပြီးနောက်ထပ်ပါတီတရားဖွဲ့ဖို့တာဆူလာတာပါ။ပါတီနှစ်ယောက်ပေါင်းစည်းရေးကြိုးပမ်းခဲ့တဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီကပါတီဝင်နှစ်ယောက်ကျော်ဟာပါတီကနေနှုတ်ထွက်ခဲ့ကြပါတယ်။အဲ့ဒီနောက်မှာပါတီနှစ်ယောက်ကနှုတ်ထွက်သူတွေစုဖွဲ့ပြီးတော့နောက်ထပ်မျိုးရပါတီတရက်ဖွဲ့ဖို့ကြိုးပမ်းလာတာပါဒါပေမဲ့ဒီပါတီဟာမွန်မျိုးရသူကိုတစည်းစလုံးသေးကိုစားပြုနိုင်ဖို့ရည်ရွယ်သာဆိုပြီးမွန်နိုင်ငံရေးစောင့်ကြည့်သူနိုင်မင်းမင်းနွယ်က VOA ကိုခုလိုပြောပါတယ
်ပေါင်းချင်တဲ့လူအချင်းချင်းလာပေါင်းပြီးတော့ဘုတ်ပါတီလက်မွေရသေးဘူးဒီဘက်ပါတီလက်မွေရသေးတယ်နိုင်ငံရေးလှုပ်ချင်တဲ့စပြက်အင်အားစုတွေနဲ့ပေါင်းစည်းပြီးတော့မွန်နိုင်ငံရဲ့ conference တစ်ခုလုပ်ပြီးတော့မှအဲ့ဒီ conference ကနေပြီးတော့ပါတီအစ်စ်တစ်ခုအပေါ်မဲ့ပုံရံပေါ့သူတို့ရွေတာကဒီနှစ်ပါတီဒီမပေါင်းနိုင်တာကပါတီသူကလည်းမပေါင်းနိုင်တယ်မဟုတ်ပဲနဲ့ပါတီကောင်းဆောင်ဖိတ်ဖိတ်ကောင်းဆောင်ဒီချိုးတဲ့လောက်ကမပေါင်းနိုင်တဲ့အနေအထားပေါ်မှာသူကပေါင်းဖို့ဆက်လက်မကြိုးစားတော့ပဲနဲ့ဒီပေါင်းချင်တဲ့တစ်ဖက်လုံးကပါတီဝင်သူတွေနဲ့ဆက်ပြေးအင်အားစုတွေနဲ့ပေါင်းပြီးတော့မော်မျိုးသားနိုင်ငံကြီးဥဆောင်ဖို့ကိုယ်တခုပြန်ပေါ်တဲ့ပုံစံမျိုးနဲ့သူတို့သွားမယ်အဲလိုများအဲ့ဒီပုံစံတကျဖြစ်လာမယ်သွားမယ်ဆိုရင်မော်မျိုးသားလုံးကိုကိုစားပြုတဲ့နိုင်ငံကြီးပါတီတခုနိုင်ငံကြီးကိုယ်တခုပေါ်လာတဲ့ကြာနောက်လာမယ့်2020ရွေးကြပွဲမှာကတော့မော်ဒေတာမှာမော်လူမျိုးတွေရွေးကြပွဲအောင်နိုင်တဲ့အလားအလာရှိတယ်လို့အားလုံးကကြော်မှားနေကြတဲ့အနေအထားရှိနေတယ်ဗျာ
။မွန်ဒေတာလွန်ဆိုင်ရာဒီမိုကရေစီပါတီကနှုတ်ထွက်ပြီးနောက်ထပ်ပါတီစုဖွဲ့ဖို့စီစဉ်နေမှုနဲ့ပတ်သက်လို့ဥဆောင်သူတူဖြစ်သူနိုင်အောင်စာကခုလိုပြောပါရယ်
။ဒီမွန်ပါတီစပါတီကတော့အလုံးကပေါင်းမှာမဟုတ်တော့ဘူး။ရွေးစရာလမ်းမရှိတော့အဲလိုဖြစ်
ပြီးကြတဲ့အင်္ဂါနေ့ကမွန်နိုင်ငံရေးပါတီများညီညွတ်မှုတည်ဆောက်ရေးညှိနှိုင်းရေးဖွဲ့နဲ့မော်လမြိုင်မြို့မှာတွေ့ဆုံပြီး2019ခုနှစ်အကုန်မှာမွန်သူမျိုးသားလုံးကိုကူစားပြုတဲ့ပါတီအစ်တရဖြစ်ပေါ်လာဖို့သဘောတူညီမှုရရှိခဲ့တယ်လို့မွန်မျိုးသားပါတီဝင်ဟောင်းနိုင်မွန်ရာဇာကပြောပါတယ်
ကျထောက်စစ်ခုံအကောင်မှကြတော့ဟိုညီလာခံပုံစံမျိုးပေါ့တစ်ခုချင်းပါတယ်အဲ့မှာကြတော့မုံတမျိုးသားလုံးကိုကိုစားပြုတ်တယ်ညာပါတီတစ်ခုဖြစ်စီလာအောင်အဲ့မှာတောင်းတဲ့ပေါ်ရမယ
်မုံတန်ကားတော်တွေမုံလူငယ်တွေပါဝင်နှစ်ပါတီပေါင်းစည်းရေးကိုလွှလာတဲ့နိုင်ငံရေးပါတီဝင်တွေကနေ2019ခုနှစ်အကုန်မှာမုံမျိုးသားညီလာခံတရားကိုစင့်ခေါ်ပြီးမုံမျိုးသားသူတရားလုံးကိုကိုစားပြုတ်နိုင်မယ်ပါတီတရားဖွဲ့စည်းရေးဆွေးနွေးကြမှာပါမော်မျိုးရပါတီဘက်မှာတော့နှစ်ပါတီပေါင်းစည်းရေးကိုလှူလာတဲ့သူတွေကိုပါတီဝင်ဖြစ်ကနေထုတ်ပယ်မှုတွေလည်းရှိနေပါတယ်။မွန်ဒေတာလွတ်ဆိုင်ရာဒီမိုကရေစီပါတီကရေးမြုံနယ်ပါတီဝင်200ကျော်ကတော့ပါတီကနေနှုတ်ထွက်ခဲ့တယ်လို့ကိုယ်တိုင်နှုတ်ထွက်ခဲ့သူပါတီအလုံးမှုဆောင်ကော်မတီဝင်ဟောင်းနိုင်အောင်စာကပြောပါတယ်။မွန်ဒေတာလွတ်ဆိုင်ရာဒီမိုကရေစီပါတီသွေးပဲသွင်းမှုနာဆန်တင်ကတော့အခုလိုနှုတ်ထွက်တဲ့အချိန်လေးပေါ့တရားဝင်မသိရသေးဘူးလို့ဆိုပါတယ်။
တဲ့အားကျွန်တော်တို့တရားဝင်စာမရောက်သေးဘူးဝင်နေရုံနဲ့မရောက်ဘူးရုံနဲ့မရောက်သေးဘူးကျွန်တော်တွေ့တာကတခုပေါ့လေစီစီတရားတောင်းပြန်ရွာသားပဲလက်စီတရားကျွန်တော်ပါတီရနေပါတီရစီမင်းစီကဟောပြရဆိုပြီးတော့သူ့ကိုထုတ်ပယ်လိုက်တာကိုဒီကိစ္စနဲ့ပတ်သက်ပြီးတော့ဒါလေးဖြစ်သွားတာပါ
ဧပြီလတရနေ့မှာကျင်းပခဲ့တဲ့ဂျမ်ပြတ်ယူကော့ပွဲမှာဝင်ရောက်ရှင်ပြန်ခဲ့တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီမွန်မျိုးရပါတီတို့ရဲ့ကိုယ်စားလှယ်တွေရှုံ့နှိမ့်ခဲ့ပြီးပြည်တော်စုကြံ့ခိုင်ရေးပါတီကကိုယ်စားလှယ်အနိုင်ရရှိသွားခဲ့ပါတယ်ဒီလိုရှုံ့နှိမ့်တာကလည်းပါတီကွဲပြားနေတဲ့အပေါ်မွန်ပြည်သူတွေစိတ်ဝင်စားမှုအားနည်းစေတဲ့ကြောင်းတရားတစ်ခုလို့လည်းပေါင်းစည်းရေးလူလားသူတွေကရှုမြင်နေကြပါတယ်မွန်ပြည်နယ်သွင်းမွန်နိုင်ငံရေးပါတီ၃ခုဖြစ်တဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ၊မွန်မျိုးရပါတီ၊အမျိုးသမီးပါတီမွန်တို့ကိုတပါတီတဲ့ပြည့်ပေါင်းစည်းသွားဖို့မွန်ပြည်တစ်ပါတီကဥဆောင်ပြီးတော့မွန်တန်ကန်တော်တွေမွန်ပညာရှင်တွေပါဝင်တဲ့မွန်နိုင်ငံရေးပါတီများညီညွတ်မှုတည်ဆောက်ရေးညှိနှိုင်းရေးအဖွဲ့ကို2016ခုနှစ်စက်တင်ဘာလကစတင်ဖွဲ့စည်းခဲ့ပြီးနှစ်ပါတီပေါင်းစည်းရေးအတွက်အချိန်ချင်းကြိုးစားညှိနှိုင်းခဲ့ပေမဲ့လည်းအောင်မြင်မှုမရှိခဲ့ပါဘူးပြီးခဲ့တဲ့2015အထူးထူရွေးကောက်ပွဲမှာမွန်မျိုးရပါတီကကိုယ်စားလှယ်3နေရာအနိုင်ရခဲ့တယ်လို့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီကတော့2နေရာအနိုင်ရခဲ့ပြီးကိုယ်စားလှယ်အများပြားကတော့ NLD ကအနိုင်ရရှိခဲ့ပါတယ်ခင်ဗျာ
နိုင်ငံအိမ်မှာရှင်ခုတော့ထိုင်းနိုင်ငံတွင်ကမြန်မာအလုပ်သမားတွေပါတဲ့ကားမောင်းတဲ့သတင်းတင်ပြပါမယ်ကရင်ပြည်နယ်ကော့ကရိတ်မြို့နယ်အပိုင်းအာရှလမ်းတရဲ့ရင်ခွဲတောင်အနီးမှာနေရက်ပြန်ကြတဲ့မြန်မာရွှေ့ပြောင်းအလုပ်သမားမိသားစုတွေလိုက်ပါလာတဲ့ကားတစ်စီးတိမ်းမောက်တဲ့အတွက်လူလေးဦးသေဆုံးပြီးတော့12ဦးဒဏ်ရာရရခဲ့တဲ့အကြောင်းကော့ကရိတ်မြို့ရဲစခန်းကအတည်ပြုပါရယ်ဒဏ်ရာပြင်းထန်သူတွေကတော့ထိုင်းနိုင်ငံမဲဆောက်မြို့ကဆေးရုံမှာကုသခံရပါရယ်အပြည့်စုံကတော့ထိုင်းချေဆိုင် VOA သတင်းထောက်မှ AM ကသတင်းပေးပို့ထားပါရယ
်ထိုင်းနိုင်ငံမှာအလုပ်လာလုပ်ကြပြီးကရင်ပြည်နယ်မြောက်ရီမြို့ကနေရက်ပြန်ကြတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေစီးနင်းလိုက်ပါလာတဲ့ကားတစ်စီးဟာအာရှလမ်းမတစ်ပေါ်မှာတနင်္လာနေ့ကတိမ်းမောက်ခဲ့ပြီးလူလေးဦးသေဆုံးခဲ့ကြောင်းနဲ့ဆက်နှစ်ဦးကတော့ဒဏ်ရာတွေရခဲ့ကြောင်းကော့ကရိတ်မြို့မရဲစခန်းကစခန်းမူဒူရဲမှူးကြီးခင်မောင်အေးကပြောပါတယ်
။အဲမနေ့ကတော့လူသေးပြောက်၄ယောက်ကြား၃ယောက်မတ်တရ၄ယောက်ပါ။အဲဒဏ်ရာရတာကမရတာနှစ်နှစ်ကလေးလေးတယောက်ပဲဆိုတော့ဗတ်၁၇ယောက်မှဒဏ်ရတာက၄ယောက်ဒီ၁၂ယောက်စနေရောက်တန်းရရတာပေါ့မှာကနေလေးတယောက်ပဲယောက်ျားလေးလေးတယောက်ကတော့တန်းရမရဘူးကျွန်တော်တို့ဒီအာရှလမ်းမကြီးပေါ့အာရှလမ်းမကြီးရင်ခွဲတောင်အနီးပေါ့ရင်ခွဲတောင်ဒီကီလိုမီတာ155နဲ့156ကြားမှာအရှိမထိနိုင်မယ်လေဟုတ်ပုတ်ကိဆိုတော့ညပြီလေညကျွန်တော်တို့တော့ပြပြကျွန်တော်ကညပြီမှာပဲအကုန်လုံးတက်ပြီးတင်ပြီးတော့ပို့ရမှာ
ဗကြံမီပြန်ရတဲ့မြန်မာရှိတ်တောင်းလို့တမားတွေဟာမြောက်ရီမြို့ကနေမွန်ပြည်နယ်ကြိုင်မျိုးမျိုးထိသွားမဲ့ကားနဲ့သွားကြရင်းနဲ့ကော့ကရိတ်မြို့နယ်တဲကရင်ခွဲတောင်အနီးမှာအချိန်မထိနိုင်ပဲကားတိမ်းမောက်ခဲ့တာပါဒီအမှုကိုတော့ကော့ကရိတ်မြို့နယ်မြို့မရဲစခန်းကတာဝန်ယူကင်တွယ်ခဲ့ပါတယ်ဒီထဲကဒဏ်ရာရလူနာတွေကိုတော့မြောက်ရီမြို့ကစေယုံကြီးကိုပို့တာပြီးတော့ကုသခဲ့ပေမဲ့ဒဏ်ရာပြင်းထန်သူတွေတဲကနှစ်ဦးကိုတော့မြောက်ရီလူမှုကယ်ဆယ်ရေးအဖွဲ့တွေကထိုင်းနိုင်ငံမဲဆောက်စေယုံကြီးကိုပို့ပြီးတော့ကုသပေးနေတယ်လို့လည်းမြောက်ရီမြို့ကလူမှုကယ်ဆယ်ရေးဆောင်ရွက်နေသူတွေကဆိုပါတယ်နေရပြန်ကြသူအများစုဟာမွန်ပြည်နယ်ကြိုက်မျိုးမျိုးမှာနေထိုင်ကြသူများဖြစ်ကြတယ်လို့ဆိုပါရယ်အခုအချိန်ဟာထိုင်းနိုင်ငံမှာအလုံလာလုံကြတဲ့ရွှေပြောင်းလူသမားအများစုနေရပြန်ချိန်လဲဖြစ်ပါတယ်ဗကြံကာလနီးတဲ့အတွက်ကားတွေကျက်တာကားလက်မှတ်တွေမရတာတွေကြောင့်အလုံသမားတွေဟာကားဆင်းလုံးစုငါပြီးပြန်ကြသူတွေလည်းရှိပါတယ်မြောက်ရီကော့ကရိတ်အာရှလမ်းမကြီးမှာလည်းကားတွေမကြာခဏတိမ်းမောက်မှုတွေရှိနေကြတာပါဒါပေမဲ့အခုလိုမျိုးလူလေးဦးသေဆုံးခဲ့ပြီးတကားလုံးနီးပါလူတွေတန်ရာရခဲ့တာကတော့2018ခုနှစ်ထဲမှာပထမအဆုံးအကျိန်လေးဖြစ်ပါတယ်ရှင်
။မအေးအေးမတင်းပြတော့ပါရှင်။ခုတော့တကြံကာလရသည့်ဥတုအချိန်နဲ့ဖက်ဆက်ရပေါင်းဆက်ရအောင်ပါ။လာမယ့်တကြံကာလဧပြီနဲ့မေလတွေမှာအပူချိန်ဆက်ပြီးတော့မြင့်တက်လာနိုင်ပွဲရှိနေပါတယ်။ခုလိုအပူချိန်မြင့်တက်လာချိန်မှာခရမ်းလွန်ရောင်ကြီးပါဝင်မှုဟာလည်းမြင့်တက်လာပွဲရှိပေမဲ့ဒေသတစ်ခုနဲ့တစ်ခုတော့တူညီနိုင်ပွဲမရှိဘူးလို့မြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒဒုတိယအညွှန်ကြားရေးမှူးချုပ်ဦးကျော်စိုးဦးကပြောပါရယ်။အပူချိန်မြင့်လာပွဲရှိပေမဲ့လို့လဲတဟာအမြင့်ဆုံးအပူချိန်လို့ဆိုရမယ့်အခြေအနေမျိုးတော့မဟုတ်ဘူးလို့ပြောပါရယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းကမမေခါကပေးပို့ထားပါရယ်။
ပြီးခဲ့တဲ့ဧပြီ3ရက်နေ့ကစကိုင်းမန်းလေးနဲ့ရှမ်းပြည်နယ်တို့မှာလေပြင်းကျရောက်မှုတွေရှိပါတယ်။လေထုမတီမငြိမ်ဖြစ်လာတာကြောင့်အခုလိုအဖြစ်တွေဖြစ်ပွားခဲ့ရတာဖြစ်တယ်လို့မြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်စိုးဦးကပြောပါတယ်။ဒီဖြစ်စဉ်တွေနဲ့ပတ်သက်လို့လက်တလုံးမိုးလေဝသခန့်မှန်းချက်အနေနဲ့သူက
ဒီကတော့ဘိုးရနိုင်တော့ဦးကြီးပြောပြောကြပါမယ်။ဘိုးပြတ်သွားပြီ။ဘိုးမိုးပြတ်သွားပြီလေ။ဒါဦးကြီးပြတ်သက်လာမယ်။အဲ့ဒီမှာမျိုးရင်းကသွားသွားနေတယ်အခုကြီးနေရတော့ဝန်ထဲနဲ့ရောက်ဆိုမြင့်တက်နေတဲ့အခြေအနေတွေပေါ့နော
်လာမယ့် AP နဲ့မေလတွေမှာအပူချိန်ဆက်လက်မြင့်တက်လာနိုင်ပွဲရှိတယ်လို့သူကတုံ့တက်ပါတယ်ဒီလိုအပူချိန်မြင့်တက်လာတဲ့အချိန်တွေမှာပြည်သူတွေရဲ့စံမာရေးနဲ့ပတ်သက်ပြီးသူကအခုလိုအကြံပေးခဲ့ပါသေးတယ
်ဆက်စားနေတဲ့နိုင်ငံကြီးတန်လျော်မြင့်တက်နေတဲ့လုံနိုင်ပြည်နယ်တော့ပြည်တော်ကဒီကဏ္ဍတွေကဒီမြို့ကဏ္ဍတွေအဲ့ဒီအချိန်မှာဟိုဒီမြင့်တက်ပေါ့ဒီဘက်ကြီး သွားတဲ့ပြည်ကတော့ကောင်းပေါ့နော်ဘုံမှာအောက်ထုတ်လို့ပြီးလို့ကောင်းပြီနဲ့သွားနေတာတော့ဘူးပြီးတော့ကောင်းပြီနော်ဒီကံကနာမီးမှာသွားတဲ့ဒီလက်ခံတဲ့ပြည်ကတော့လည်းဒီကရေရဒီဟိုဘောအင်းကြီးပေါ့နော်အင်းကြီးအင်းကြီးနဲ့ပြည်လို့မှာလို့အဲ့လိုမျိုးဒီကတော့ကောင်းဝဲစတဲ့မိသားစုများလို့ပါလို့
အပူချိန်မြင့်တက်လာဖို့ရှိတာမို့ခရမ်းလွန်ရောင်ကြီးပါဝင်မှုနှုန်းကလည်းမြင့်တက်လာပွဲရှိပါတယ်။လက်ရှိခရမ်းလွန်ရောင်ကြီးပါဝင်မှုနဲ့ပတ်သက်လို့သူကအခုလိုသတိပေးပြောဆိုလိုက်ပါသေးတယ်
။ဒီကောင်ချိန်ဒီမှာဒီစစ်စစ်ကနေရောသုံးကောင်ကောင်ကောင်တော့ဆိုပြီးသိသွားတဲ့ရက်တွေရှိတယ်။အောက်ကရက်တွေကတော့90ကောင်ကောင်တွေ၊70ကောင်ကောင်တွေများတော့ဒီ90ကောင်ကောင်တွေတော့ပြောမှန်းတော့အေးပြီးတော့နေပါတယ်။ဒီကောင်ကြီးငားလို့တော့ဒီမလငယ်တော့မိုင်းလို့ပေါ့နော်ဒါနဲ့မိကြီးကမိကတော့ဒီကောင်ကြီးအဲဒီကောင်ကြီးငားလို့ရတဲ့နေရာတွေတော့အမှုကြီးကြီးငားလို့နော
်ပြီးခဲ့တဲ့အေပေ3ရက်နေ့ကကြာရောက်ခဲ့တဲ့လေပြင်းမုန်တိုင်းကြောင့်သခိုင်းတိုင်းဒေသကြီးအတွင်းမှာအင်ဂျင်80နီးပါးပျက်စီးခဲ့တယ်လို့အစိုးရကကနေဦးသတင်းထုတ်ပြန်ထားပါတယ်ရှင်မမေခတင်ပြသွားတော့ပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့တကြံတချင်းတပုတ်နဲ့ဖျော်ဖြေပေးမှာမို့ဟေမာနေဝင်းနဲ့မြို့ကျော်မြိုင်တို့တည်ဆူထားတဲ့အမတ်တရတကြံဆိုတဲ့တချင်းကိုထုတ်လင်းပေးလိုက်ပါရယ်နားဆင်ပါရှင
်တကြံတာယူပဲပြန်လို့စက်ကူတူရင်းမဲ့ပေါ်ယူစွာမိတ်ဆက်ဘလောက်ဝါရီရဲ့လေးပြင်းနဲ့နားတွေ့ကြတယ်မှတ်ကြဖြစ်မယ်မှတ်မိစရာကြောင့်လုံးဝရှိအောင်ပြန်ပတ်သူပြောမယ်ရက်မြက်နှစ်နှစ်စာမှာစေကြောင့်မိတ်ဆက်နေပြန်မို့နေဘလော့ကလုံးရဲ့ဘူဖဲရှာပြီးမှတ်မယ်စုံလာတဲ့နေ့ရဲ့ဆူတောင်းပြီးခဲ့ပြောစရာအိတ်မန့်ရှင်းများရဲ့လည်းမှတ်ရဖြစ်မယ်တန်တာစီရဲ့သူမြန်လုံးနေပြီးချင်းနဲ့သူဆုံးပြီးခဲ့တဲ့ပြန်မို့ချင်းကြသတိရဖို့ကြွယ偏落你不得苦涩苦的多因为好运说没舍不到我而已离离年年那对家人没得要拼命没米家叫楼王起好偏白主表没烟面你点啥嘛谁叫没色转你见我你多卡路也不配下笔没准备中拉人你也是当地给表家一面亲家也能没家骗面但大事也都念路你的亲呢就算你开了见我亲家的也不准
你抓的几分变绿路你不飘洒的风里他只要是雷某两个偏白家的不让不一律半现场
见我亲家的也不准见我的多卡路也不配下笔没准备从哪里你也输到米给表家一面亲娘也能没家骗面但大事也对面楼里的亲呢就送给客人见我亲家的也不准
你坐的几等偏绿路你不飘洒的路里吗只要是雷某两个偏白家心不让不迷瑞般现场
的见我亲家的也不准
飘飘水水的家的不会吗梦里下的半不哭泪的压力清明了不给的不让哭半生马也拉得来见妈妈梦里的要拿半不会模样有抓的你讲卡会贴的梦里不飘家呀将梦里你所有骗的偶
遇将梦亲家的压不转
VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလုံးကနေနေ့စဉ်ည10နာရီနဲ့မနက်9နာရီအစီအစဉ်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ကနေပြီးပြသတဲ့မနက်30စာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်သတင်းဆောင်မတွေတွေ့ဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံကနေကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမသောတာရှင်များရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဧပြီလ4ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 32နဲ့52တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့ American နိုင်ငံရဲ့အကြောင်းတည်ကောင်းစရာနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုနားဆင်ကြားရမှာပါ။အခုတော့ American နိုင်ငံရဲ့အကြောင်းတည်ကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ကိုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင်။
မေဂန်ပြည်တော်စုနိုင်ငံတော်တရားရုံးချုပ်တရားသူကြီးအဖြစ်ခံထားရေးသမ္မတဒေါ်နယ်ထရန့်အမည်တင်သွင်းထားတဲ့တရားသူကြီးနေလ်ဂေါ်ဆက်စ်ကိုအထက်လွှတ်တော်တရားရေးကော်မတီကတင်းလာနေမှာတည်ပြုပေးလိုက်ပါတယ်။ဒါကြောင့်လဲရှီယူဇွဲဝါဒီတရားသူကြီးဖြစ်တဲ့သူအနေနဲ့ဘဝတစ်သက်သာလုံးတာဝန်ထမ်းဆောင်ခွင့်ရှိမဲ့ဒီဟာသူအတွက်အထက်လွှတ်တော်မှာမဲခွဲဆုံးဖြတ်တဲ့အခါမှာအငြင်းပွားမှုတွေကြုံရပါလိမ့်မယ်။ပုံမှန်လှုပ်ထွန်းလို့နေတဲ့ညီထက်လွှတ်တော်မှာမဲခွဲဆုံးဖြတ်တဲ့အခါဂေါ်ဆက်စ်ကိုဒီမပြုရေးဟန်တားနိုင်မှုသူတို့မှလုံလောက်တဲ့မဲအရေးအတွက်ရှိနေပြီဆိုပြီးအတိုက်ခံဒီမိုကရက်တစ်ပါတီဝင်တွေကပြောနေပါတယ်။ဒါပေမဲ့လည်းအမတ်တွေအများစုအနိုင်ရထားတဲ့ Republican အမတ်တွေကတော့လွှတ်တော်ရဲ့ရွေးချယ်တဲ့စီးမင်းတွေကိုပြောင်းလဲပြီးအသက်49နှစ်အရွယ် Gorsuch ကိုတာမန်မဲအများစုနဲ့အတည်ပြုမယ်လို့ပြောနေတာပါ။ဒီမိုကရက်တစ်ဘက်ကရှေ့မြင့်ကန့်ကွက်နေတဲ့ကြားတနင်္လာနေ့ကအထက်လွှတ်တော်တရားရေးကော်မတီမှရှိတဲ့ Republican အမတ်တွေက17မဲ9မဲနဲ့ Gorsuch ကိုအတည်ပြုပေးခဲ့ပါတယ်။ဒါကြောင့်လေသူ့ကိုခံထားရင်ဒီသတင်းမှနောက်ပိုင်းအထက်လွှတ်တော်တရားလုံးကမဲခွဲဆုံးဖြတ်တော့မှာဖြစ်ပါတယ်လွှတ်တော်ဂျာနာဝဲမှာနေလ်ဂေါ်ဆက်စ်က
I can't promise you
ဘလို့မှုကိစ္စမျိုးတိအကျကိုဘလို့ခိုင်းတွင်မယ်ဆိုတာကိုတော့သူ့အနေနဲ့ဂရီမပေးနိုင်ဘူးလို့ပြောဆိုသွားခဲ့တာပါဂေါ်ဆက်စ်ကိုခံထားရင်မှအနည်းဆုံးဒီမိုကရက်ပါတီဝင်၃ဒါဇင်လောက်ကကန့်ကွက်နေပါတယ်သူ့ရဲ့တရားရေးနဲ့ပတ်သက်တဲ့အတတ်ပညာရည်ချင်းပေါ်မှာတန်လျာရှိလို့မဟုတ်ပါဘူးဂျာနာဝဲမှာပြောဆိုချက်တွေအရကွန်ဆာဗေးတစ်ကိုရင်းတဲ့ Gorsuch အပေါ်မှာဒီမိုကရက်ပါတီဝင်တွေကစိတ်မချပဲဖြစ်နေပါလေ။ဒီမိုကရက်ထဲလွှတ်တော်အမတ် Sheldon Whitehouse ကခုလိုပြောပါလေ
။ Judge Gorsuch needed to convince me
တရားသူကြီး Gorsuch အနေနဲ့ Republican Party အကျိုးစီးပွားအတွက်တခြားသူတွေကိုအသုံးချပြီးဥပဒေကိုလိုသလိုလုံးမဲ့သူတွေနဲ့မပေါင်းဘူးဆိုတာကျွန်တော်ယုံကြည်အောင်ပြောစေချင်ပါတယ်။ဂျာနာပွဲမှာကျွန်တော်တို့ယုံကြည်အောင်လုပ်ဖို့သူအချိန်ချင်းပြက်ကွက်ခဲ့ပါတယ်။
လွတ်လွန်လို့ဒီရဂေါ်ဆက်စ်ကိုစန့်ကျင်ကန့်ကွက်တဲ့ဒီမိုကရက်တစ်အမတ်ရေးအတွက်50တယောက်ဒီလည်းရှိမယ်အထမမြောက်အောင်ချိန်ဆမိန်ခွန်းရှိကြီးပြောတဲ့နည်းနဲ့တာဝန်ခံထားရေးအဆုံးသတ်မဲမပေးနိုင်အောင်ဒီမိုကရက်ဘက်ကလုံနိုင်ပါတယ်အထက်လွှတ်တော်အမတ်တရားမှ၅ပုံ၃ပုံအများစုရမှအပြည့်သက်မဲခွဲဆုံးဖြတ်နိုင်တာဖြစ်ပါတယ်ဒါပေမဲ့လည်း Republican Party ဘက်ကတော့ဒီလိုအခြေအနေဖြစ်လာမှာမဟုတ်ဘဲဒီမိုကရက်ဘက်ကရှုံးနိမ့်ပြီးသားဆိုပြီးပြောဆိုနေကြတာပါ Republican ထက်လွှတ်တော်အမတ် Orrin Hatch ကခုလိုပြောပါတယ်
So what's all the whining about? They lost the election.
ဒီတော့သူတို့ကဘာကိုစောကတက်နေရလဲ။ရွေးကောက်ပွဲမှာသူတို့ရှုံးထားတယ်။သူတို့နိုင်ရင်ဒီကိစ္စကိုအကြီးကျယ်လုပ်မယ်။ Republican တွေဘက်ကလည်းသူတို့ဘသူ့ကိုရွေးရွေးလက်ခံမှာပါပဲ။အခုသမ္မတ Trump ရွေးကောက်ပွဲမှာနိုင်တယ်။တရားရုံးချုပ်တရားသူကြီးအဖြစ်ခံထားရင်သူ့မှာဘသူ့ကိုမဆိုရွေးချယ်ပိုင်ခွင့်ရှိတယ်လေ
။တရားရုံးချုပ်တရားသူကြီးအဖြစ်ခံထားဖို့ပြီးခဲ့တဲ့နှစ်ကသမ္မတ Barack Obama ကတရားသူကြီး Merrick Garland ကိုအဆိုပြုခဲ့ပေမဲ့ Republican Party ဘက်ကဂျာနာပွဲလုပ်ဖို့မဲပေးဖို့ညှင်းဆိုခဲ့ပါတယ်။ Republican ဘက်ကထဲလွှတ်တော်ရဲ့ဒါဝင်ခံထားရေးလှုပ်ဆောင်ပုံတွေကိုပြောင်းလဲပြီးတရားရုံးချုပ်တရားသူကြီးခံထားရေးမှာမိန်ခွန်းအရှိကြီးပြောပြီးတော့အထမမြောက်လုပ်တဲ့စီးမင်းကိုလည်းပြောင်းလဲပြစ်နိုင်ပါတယ်။တာမန်မဲအရေးအတွက်အများစုနဲ့ပဲ Gorsuch ကိုအတည်ပြုလိုက်နိုင်တာပါ။ Republican ထဲလွှတ်တော်မှ Mitch McConnell ကတော့အခုလိုပြောဆိုပါတယ
်။ It's time to move beyond the hollow rhetoric.
အရေးမပါတဲ့ကိစ္စတွေနဲ့လူကြားကောင်ထိုးနှက်ပြောဆိုနေတာတွေရပ်ပြီးအုပ်ချုပ်ရေးကိစ္စတွေကိုအလေးနဲ့တာဝန်ယူရတော့မယ့်အချိန်ရောက်ပါပြီ။တရားသူကြီး Gorsuch ကိုအတီးပြုတ်ခန့်လိုက်တာဟာဒီလမ်းကြောင်းပေါ်ရောက်အောင်ပို့ပေးလိုက်တာပါ
။အထက်လွှတ်တော်အတွင်းတာဝန်ခံထားရေးနဲ့ပတ်သက်လို့အနည်းဆုံး၅ပုံ၃ပုံအများစုထောက်ခံရမယ်ဆိုတဲ့လုံထုံးလုံနည်းကိုပြင်ပြီး အများစုမဲနဲ့သာရိုးရိုးအတည်ပြုတဲ့စနစ်ကိုပြောင်းလဲမယ်ဆိုရင်တာဝန်ကြီးတဲ့အကျိုးဆက်တွေကြုံရနိုင်တယ်လို့ဒီမိုကရက်ဘက်ကသတိပေးနေပါတယ်။ဒါပေမဲ့လည်းဒီမိုကရက်တွေကိုယ်တိုင်2013ခုနှစ်လွတ်တော်မှာအများစုအပြစ်ထိန်းချုပ်ခဲ့တဲ့အချိန်တုန်းကတရားရုံးချုပ်တရားသူကြီးခန္ဓာကြီးကလွယ်လို့အထက်လွှတ်တော်အတွင်သူတို့အဆိုပြုတဲ့သူတိုင်းကိုတာဝန်ခံထားရေးမှာအထက်လွှတ်တော်ရဲ့လုံထုံလုံနည်းတွေကိုပြောင်းလဲခဲ့ဘူးကြောင့်ပါခင်ဗျာ
။အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာကိုကိုသိန်းထအူကတင်ပြသွားတာပါရှင်။ခုတစ်ခါမှာတော့ထုတ်လုပ်သူမခင်ဖြူထွင်းတဲ့အတူတော်ခင်ဆိုးဝင်းစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပါရှင်။
မင်္ဂလာပါရှင် VOA American တန်ရဲ့အင်္ဂါနေ့ညတရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေ။ပြီးခဲ့တဲ့စနေနေ့ April 1ရက်နေ့မှာကျင်းပခဲ့တဲ့ဂျာပြတ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးအချိန်အရရက်ကိုဒီညသုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားတာပါရှင်။မြန်မာနိုင်ငံမှာရွေးကောက်ပွဲတွေကိုဥဆောင်စီစဉ်ကျင်းပပေးနေတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလှသိန်းကို April 1ရက်နေ့ဂျာပြတ်ရွေးကောက်ပွဲကျင်းပနိုင်ခဲ့တဲ့အပေါ်အားရကျေနပ်မှုရှိပါသလားလို့ကျွန်မကနားလေးပဲမေးမြန်းကြည့်ပါရစေ။ပထမဆုံးနားဆင်ကြကြအောင်ပါရှင်
။ကျေနပ်ပါတယ်ခင်ဗျာ။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကျင်းပတဲ့22မြို့နယ်လုံးမှာအလုံးကဒီဟာ free and fair ပေါ့လေလွတ်လပ်ပြီးမျှတပါတယ်ဆိုတဲ့အတန်ဒီပဲကြားလာပါတယ်။ရွေးကောက်ပွဲကိုထောက်ခံတဲ့လူတွေကြိုဆိုတဲ့လူတွေပဲကျွန်တော်သိနေရပါတယ်။ဒါကြောင့်မို့လို့ကျွန်တော်အားရပါတယ်အထူးသဖြင့်တော့ကျွန်တော်တို့2015တုန်းကမကျင်းပနိုင်ခဲ့တဲ့ကျေးတီမြို့နယ်မိုင်းရှုမြို့နယ်တွေမှာအောင်မြောင်ကျင်းပနိုင်တော့ပို့ပြီးကျွန်တော်တို့ဝမ်းမြောက်ကိုယ်ယူမိပါတယ
်ဟုတ်ကဲ့ပါဒါပေမဲ့မဲလာပေးတဲ့ဒီမဲဆန္ဒရှင်ဥယေရော့နေသွားတယ်ဆိုပြီးတော့သုံးသပ်ကြတာကြီးလည်းရှိပါတယ်ဆရာအဲ့ဒီအခါမှာဒီပြောင်းစုရေးကောက်ပွဲကော်မရှင်နဲ့ရွေးကောက်ပွဲကိုရှင်ပြိုင်မဲ့နိုင်ငံရေးပါတီတွေမှာတာဝန်ရှိတယ်ဆိုပြီးဝေဖန်ကြတာကြီးရှိပါတယ်ဆရာအဲ့ဒါနဲ့ပတ်သက်လို့ဆရာဗမာပြောချင်ပါလိမ့်ရှင်
အဲ့နှစ်ပိုင်းပေါ်လေခုန UEC နဲ့ပါတီတွေနဲ့အဲကျွန်တော်ပြည်ထောင်စုရောကော်မရှင်အနေနဲ့ကတော့ကျွန်တော်လုံထန်တဲ့အားလုံးကကြီးညာထားပြီးသားပါရုပ်မြင်သံကြားဆိုတော့ကျွန်တော်တို့ကသချင်းတွေရောရုပ်ပုံကားချက်တွေရောကြီးညာချက်တွေရောအများကြီးကြီးညာနေတာပါခင်ဗျ CS တွေတစ်ဆင့် V9 တွေနဲ့ရောပမ်ဖလက်တွေနဲ့ရောကျွန်တော်ကဒီတဲ့အစုံနီလန်းတော့အကုန်စုံပဲခင်ဗျအတွမ်းကုန်လုပ်ထားတာပါဒီ
ဟုတ်ကဲ့ပါအဲတချို့ကလည်းပြောကြတာပေါ့နော်အာနာယမြန်မာဒီမိုကရေစီအဖွဲ့ချုပ်ပါတီကအနိုင်ရရှိပြီးသားဖြစ်တဲ့အတွက်ကြောင့်မလို့တိတ်ပြီးတော့တခြားပါတီတွေနိုင်လေထူးဟိုလူနည်းစုပဲဖြစ်မယ်ဆိုတဲ့အခါကျတော့တိတ်ထူးခြားမှုမရှိလို့ဆိုပြီးတော့ပြည်သူလူထုကစိတ်ဝင်စားမှုနည်းတာလို့လည်းသုံးသပ်ကြပါတယ်ဆရာဆရာအနေနဲ့ရောဘယ်လိုထင်ပါလဲရှင
်ကျွန်တော်အဲ့လားတော့ကျွန်တော်လည်းအဲ့လိုပဲထင်ပါတယ်ဘာလို့လဲဆိုတော့ဂျာပြရေကောက်ပွဲမှာလှုပ်တဲ့ရေကောက်ပွဲရက်လက်ကဘယ်သူဘယ်ပါတီဘယ်လောက်ပဲနိုင်လက်ရှိအခြေအနေကိုကြော်ထားနိုင်မှုမရှိလို့စုံစားမှုနည်းတော့ပါတယ်။ဒါဆိုဟိုတွက်ထားပြီးသားပါ။ရက်တရှိအရေးအတွက်ကဘယ်ပါတီကဘယ်လောက်ရှိတယ်ဆိုတွက်ထားပြီးနောက်ထပ်ဘယ်လောက်နိုင်ဒီပါတီကိုကြော်လွှားလို့မရဘူးဆိုတော့သူတို့သိသွားလို့ကအဲ့ဒါကြတော့စိတ်ဝင်စားမှုနည်းတယ်လို့ထင်ပါတယ်
။ဟုတ်ကဲ့ပါဆရာ2020မှာကျင်းပမယ်ဒီရွေးကောက်ပွဲကြီးအတွက်ပေါ့နော်ဆရာတို့အနေနဲ့ကြက်ပြက်ရွေးကောက်ပွဲကစမ်းသက်တဲ့ရွေးကောက်ပွဲအနေနဲ့ဆရာတို့ခံယူတယ်လို့သိရပါတယ်။အဲ့ဒီခါကျတော့ဆရာ2020ရွေးကောက်ပွဲအတွက်ကောဆရာတို့အနေနဲ့ဟိုဘလို့ထပ်ပြီးတော့အားတွေယူပြီးတော့ဟိုပြင်ဆင်ထားပါပြီလေဆရာ။
ကျွန်တော်တို့လုံနည်းလုံဟန်တော့ဒီတိုင်းကအဆင်ပြေနေပါတယ်။အဲ2020ကတော့ကျွန်တော်ဒီလိုအခြေအနေမျိုးရှိမှမထင်ဘူး။ဒါကြောင့်လဲဆိုတော့2020ကတကယ်အဆုံးပြပေးရမယ့်ပွဲကြီးလေ။အခုဂျာပြက်ကတော့အဆုံးပြမဟုတ်ဘူးဖြည့်တဲ့ပွဲဖြစ်နေတော့စိတ်ဝင်စားမှုလည်းနည်းတယ်။2020ကျရင်တော့ကိုလိုချင်တဲ့ပါတီအပြိုင်ဆန်ဖြစ်အောင်တော့အကျိတ်နဲ့ပေးကြမယ်လို့ကျွန်တော်ယူဆထားပါတယ်။ထင်ထားပါတယ်။
ဟုတ်ကဲ့ပါ UEC ဥက္ကဋ္ဌကြီးဦးလာသိန်းကိုကျေးဇူးတင်ပါတယ်ဒီဂျာပြက်ရွေးကောက်ပွဲမှာအာနာယမြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီက18နေရာဝင်ပြီးတော့ရှင်ပြိုင်တဲ့နေရာမှာ9နေရာရပါတယ်အတိုက်ခံပြီးခိုင်ဖြိုးပြည်အောင်စုကြန့်ခိုင်ဖွံ့ဖြိုးရေးအေးပါတီက2နေရာရတယ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD က6နေရာရခိုင်မျိုးသားပါတီက1နေရာလူမျိုးပေါင်းစုံဒီမိုကရေစီပါတီက1နေရာနိုင်ရရှိထားပါဒီတော့အာနာယ NLD ပါတီအနေနဲ့ဒီဂျာပြက်ရွေးကောက်ပွဲမှာ90ရာခိုင်နှုန်းတက်ဝက်ပဲနိုင်ထားတယ်ဆိုတော့ရှေ့အလားအလာကဘယ်လိုရှိပါမလဲဒီတစ်နှစ်တာဟန်နီမူးန်ပီရီယက်ပေါ့နော်ပြားရည်စမ်းခီးစဉ်အဆုံးသတ်ပြီးတဲ့နောက်မှာတကယ့်လက်တွေ့ဘဝမှာဘယ်လိုဒုက္ခတွေစိန်ခေါ်မှုတွေနဲ့ရင်ဆိုင်ရမလဲဆိုတာကိုကျမတို့ဆက်ပြီးသုံးသပ်ဆွေးနွေးကြည့်ကြည့်ကြပါမယ်ကျမတို့သောတာရှင်တူဦးဖြစ်တဲ့ဒေါက်တာကျော်ရှင်ကနေပြီးတော့သုံးသပ်ထားတဲ့အီးမေးလ်ဒီဇိုင်းပို့ထားပါတယ်သူကတော့ မြို့သားရင်ကြားစီအတွက် NLD အနေနဲ့ယုံကြည်မှုတိစောက်တဲ့နေရာမှာစိန်ခေါ်မှုတွေကများပါတယ်တဲ့ဒါကိုကြားဖြတ်ရွေးကောက်ပွဲကတက်တေထူသွားပါပြီလို့ဆိုပါတယ်ရခိုင်ကဒေါက်တာအေးမောင်ဟာ2015ခုနှစ်မှာရှုံးခဲ့ပေမဲ့လို့အခုတော့ပြန်နိုင်သွားပါပြီတဲ့ချောင်းဆောင်မှာလည်းပြည်ခိုင်ဖြူကနိုင်နေချောင်းဆောင်တရားရဲ့ဂရက်တွေပေါ့ဗျာတဲ့ရှမ်းပြည်နယ်မှာကြားကောင်းပြန်ပြီးတော့ခေါင်းထောင်လာပါတယ်တဲ့အစွန်ဖျားဒေသတွေမှာမတည်ငြိမ်မှုစီးပွားရေးနဲ့လူမှုရေးကျဆင်းမှုတွေကြောင့်စိုးရိမ်မှုတွေတိုးလာပါတယ်တဲ့အကြံပြုချင်တာကတော့တိုင်းရင်းသားရေးနဲ့ပတ်သက်လာရင်သူတို့မြင်တယ်လို့ခံစားတတ်တယ်လို့မြင်ကြည့်ခံစားကြည့်စေချင်ပါတယ်လို့ဆိုလိုတာက strategic direction ကိုဒီအတိုင်းဆက်ပြီးစုပ်ကိုင်းထားမှလားဒါမှမဟုတ်ပြောင်းမှလားဆိုတာစဉ်းစားစေချင်ပါတယ်လို့သူကသုံးသပ်ထားပါတယ်ဒီတော့သူ့ရဲ့ဟိုမေးဒါမေးတဲ့သဘောပေါ့เนาะအဲ့တော့ကျွန်မ NLD ကဟိုအနာဂတ်တူဖြစ်တဲ့ဥရေကြံပေးလဲဖြစ်တဲ့ဥညာဝင်းကိုကျွန်မဆက်ပြီးသေးပြီးမေးမြန်းထားတာရှိပါတယ်ရှင်နားဆင်ကြည့်ကြအောင်ပါဒီပြီးခဲ့တဲ့ဂျာပြတ်ရွေးကောက်ပွဲမှာ NLD က18နေရာဝင်ပြိုင်နေတဲ့အချိန်မှာ6နေရာနိုင်နေဆိုတော့50ရာခိုင်နှုန်းနိုင်တယ်လို့ပြောရမှာပေါ့နော်အဲ့တော့ဟိုအမှန်တော့ဒီအာဏာရပါတီဒီတစ်ခုအနေနဲ့ပြည်သူလူထုကထောက်ခံမှုကရထားပြီးသားလည်းဖြစ်တော့ပြည်သူလူထုစိတ်ထဲမှာစိတ်ချလက်ချရှိနေတယ်လို့လူတွေကထင်ကြတယ်လीအဲ့ဒါကြောင့်မလို့ငါတို့မဲမဲပေးလဲရပါတယ်ဆိုပြီးတော့များနေတာလားဒါမှမဟုတ်တိုင်းရင်းသားဒေသတွေမှာဟိုမဲဆွယ်စည်းရုံးမှုအားနည်းလို့များလားရှင်ဘယ်လိုများသုံးသပ်လို့ရပါလဲရှင
်ကျွန်တော်တို့တိုင်းရင်းသားဒေသတွေမှာကျွန်တော်တို့မဲဆွယ်စည်းရုံးရေးအောင်အောင်မလုပ်နိုင်ပါဘူးနောက်ပြီးတော့အဲ့ဒီနေရာဒီမှာဒေသခံတိုင်းသားလက်နက်ကင်ဖွဲ့ရှင်ပို့ဆိုးတယ်ကျွန်တော်တို့တာမန်ဒီသူတွေကစိတ်လွတ်လွတ်လပ်မရှိတော့တော့အဲ့ဒီလိုအခြေအနေအောက်မှာတော့ကျွန်တော်တို့ဟောရေဆိုင်ခဲ့ရတာပေါ့ဗျာ
ဟုတ်ကဲ့ပါဒါနဲ့ဟိုမွန်ပြည်နယ်မှာကြတော့အုံကြက်ကြက်ဖြစ်နေတာဒီတရားနာမည်ပေးတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မွန်ပြည်နယ်ကပြည်သူလူထုကလက်မခံကြဘူးပေါ့ဒါပေမဲ့ဟိုတချို့ကလည်းတင်စားပြောကြတာပေါ့နော်ဒေါင်းနဲ့ဟင်းသာနဲ့ရန်ခွတ်နေကြတာနဲ့ပဲဂျားတွေကဖွက်ကနိုင်သွားတယ်ဆိုပြီးတော့ပြောတာလည်းရှိပါတယ်အဲ့တော့အဲ့လိုအခြေအနေလေးအပေါ်မှာရောဘယ်လိုမြင်ပါလဲရှင
်ကျွန်တော်တို့မွန်ပြည်နယ်အခြေအနေကတရားကိစ္စအဓိကအချက်တော့မဟုတ်ဘူးညပါတာတော့ပါပါတယ်အဲ့ဒီကြောင်းလည်းပါပါတယ်အဓိကအချက်ကကျွန်တော်တို့ကိုယ်ပါတီတည်းမှာစီလုံးညီညွတ်မှုမရှိတာဒါသူများအပြစ်မပြောကျွန်တော်တို့ကိုယ့်အကူပဲပြန်ကြည့်ပြီးအဲ့လိုမြင်တယ
်ဩဟုတ်ကဲ့အဲနောက်တစ်ခုကဒီအလုံးချုပ်ငုံပြီးတော့ပေါ့နော်ဟိုပါတီခေါင်းဆောင်တွေအနေနဲ့အဲဒီလိုမျိုး50ရာခိုင်နှုန်းမဲနိုင်တဲ့အပေါ်မှာနောက်ထပ်ဒီတဲ့ပိုကောင်နောက်လာမဲ့ရွေးကောက်ပွဲ2020ရွေးကောက်ပွဲမှာအများစုအနိုင်ရအောင်ဘလို့နီးဗျူဟာတွေမဟာဗျူဟာတွေချမှတ်ဖို့စဉ်းစားထားပါလဲရှင
်ဟုတ်ကဲ့ကျွန်တော်တို့ဒီတက်ကိုဝိရိယရှိဖို့လိုအပ်ပါတယ်အခုဒီရေကောက်ပွဲမှာကျွန်တော်တို့15လုံးကကျွန်တော်တို့ကအများကြီးနိုင်ခဲ့တယ်အစိုးရလည်းဖွဲ့နိုင်ပြီဒီလိုအခြေအနေမှာကျွန်တော်တို့ကပေါ်ဆသွားတယ်လို့ပဲကျွန်တော်တို့ထင်တယ်နောက်လာမယ့်ရေကောက်ပွဲတွေမှာကျွန်တော်တို့ကဒီနေရာတွေမှာရေကောက်ပွဲဖြစ်မယ်ဆိုတာတွက်လို့ရနေတာပဲကျွန်တော်တို့ဘာကြောင့်ဒီချက်ကျူကျူတင်တယ်မကျိုးစားကြတာလဲဆိုတာဒီအားနည်းချက်ကိုကျွန်တော်သတိထားမိပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒီတိုင်းရင်းသားတွေနဲ့ဒီ NLD ဒီမျိုးသားရင်ကြားစည်ရေးဂျာမာရောဟိုပို့ပြီးတော့နှိစက်လာဖို့ရှိသလားဒါမှမဟုတ်အလှမ်းဝေးသွားဖို့ရှိတာငင်းငန်းရေးကလည်းအခုလောလောဆယ်ကတောင်ပတင်ရေမကြဖြစ်နေတယ်ဆိုတော့လေ
ကျွန်တော်တို့မွန်ကြီးနဲ့အနေနဲ့ပြောရင်တော့ဟိုတိုင်းရင်းသားတွေနဲ့နော်ဟိုဗမာတွေနဲ့ဂျာမာဘာမှထွေထူးပြဿနာမရှိဘူးဗျာနော်ဟိုသူ့လူမျိုးကလူမျိုးဆိုတာတော့ပဲရှိတာဟိုမုံဒီစရာအကြောင်းလည်းမရှိဘူးဘာမှလည်းတသက်နာလည်းဖြစ်မနေပါဘူးလ
ား NLD ကတာဝန်ရှိပုဂ္ဂိုလ်တယောက်ဖြစ်တဲ့ဦးညာဝင်းပြောဆိုသွားတာပါ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဒီပြီးခဲ့တဲ့ဂျာပြတ်ရွေးကောက်ပွဲမှာအားနည်းချက်တွေရှိတယ်ဆိုတာကိုသူကဝန်ခံပြောဆိုသွားတာပါဒီတော့ကျမတို့ဒီမဟာဗျူဟာနဲ့မူဝါဒရေးရအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာကိုမင်းစင်အနေနဲ့ပေါ့နော်ကိုမင်းစင်လိုင်းပေါ်မှာရှိပါလားရှင်ဟုတ်ကဲ့ပါမင်္ဂလာပါရှင်ဟုတ်ကဲ့အဲ့တော့ကိုမင်းစင်တို့အဖွဲ့အနေနဲ့ပေါ့ဒီ NLD ရဲ့ရည်တည်ချက်ဆောင်ရွက်ချက်တွေကိုဘယ်လိုသုံးသပ်လို့ရပါလဲရှင်နိုင်ငံရေးအသိပညာပေးမှုအားနည်းနေတယ်လို့များယူဆပါလားရှင
်ဟိုဒီကိစ္စတော့လေဒီဒီယူကောက်ပွဲတစ်ခုယူကောက်ပွဲမှာပေါ့နော်အတိအကျသုံးသပ်ဖြစ်မယ်ဆိုရင်အချက်လိုက်ရပြောမယ်ဆိုရင်ဒီနည်းပေးရလူတွေနည်းသွားတယ်ဟိုကနည်းလာပေးလူနည်းသွားအဲ့နည်းလာပေးလူနည်းသွားတဲ့အချိန်မှာအဓိကနည်းသွားတာက NLD အမှားကန်နည်းသွားတာတွေ့ရပါတယ်ကျေခါကြတော့ဒါကိုတုံးတက်မယ်ဆိုလို့ရှိရင်ခုနကဟလာကျွန်တော်တို့ဒီရစ်ကော့ဘဲကွန်မရှင်ဥပဒေထားလို့တုံးတက်တယ်လို့မျိုးပဲဒါကတော့အဆုံးချက်ပေးမှာမဟုတ်လို့လာတာနဲသွားတာလို့လည်းတုံးတက်နိုင်ပါတယ်နောက်တစ်ခုကတော့လေဒီ NLD အစိုးရမှာဟလာရေးကြီးရဲ့ပုံပုံကြည့်တဲ့တော့ဆင်းစုကြည့်တာမဲဆက်စီးမဲ့မှာအလုံးဖြစ်ရောက်တဲ့ အဖို့ကိုဖြစ်ပါတယ်။မယ်နေနဲ့လည်းဒီမှာပမာလေးစားကြည့်တဲ့အခါကျတော့ဒေါင်းဆင်းစုကြည်ကိုလည်းမင်းမဆွေးနိုင်တာကလည်းအခြေကြီးအကြောင်းချက်တစ်ခုဖြစ်ကောင်းဖြစ်နိုင်ပါတယ်။နောက်ဒီထပ်ပို့ပြီးတော့ဟာဟိုအစိုးမြင်ပြီးထွက်တဲ့လူတွေလည်းနေကြတော့လေဒီ NLD ဟာကနေရှိပြီးဘာမှမထူဘူး။လူကြီးရဲ့နေစဉ်ကပို့ပြီးချက်တဲလာတယ်။နောက်နောက်တော့ဘယ်အစိုးရလည်းတော်တော်ဒီထမင်းနဲ့စားအောင်ပါပဲဆိုတော့အမျိုးကြောင့်လေဒီလိုမျိုးကြီးနာ NLD ပေါ်မှာအမကန်မင်းကြီးချက်ဆင်းသွားတယ်လို့တုံးသက်သူလည်းရှိနေပါတယ်။အထူးဖြင့်ဆိုင်တာလူတွေကမျိုးဆိုရင်ပို့ပြီးတော့ထင်ရှားပါတယ်။ဆိုင်တာမှာဆိုလို့ရှိရင် NLDကိုမဲပေးရလို့ဟာခုနှစ်ပေါင်းကျော်လောက်ကိုဟိုငွေကောင်မဲပေးခဲ့လို့ပေါ့နော်သူအန်အာဒီမဲပေးလို့ဘယ်လိုခုနှစ်ပေါင်းကျော်လောက်ကြာဆင်းတာတွေ့ရပါတယ်ဒါလို့ရှိနေဆိုလို့ရှိရင်ဒီအစီအစဉ်လမ်းကားတွေပတ်သက်ပဲအန်အာဒီဟာဟလာဒီတပြည့်ပြည့်တော့မှထူးခြားမရှိဘူးဟလာဘယ်ဆူရတဲ့ကငါတို့ကဒီထမင်းနဲ့စားရမှာပဲဆိုရင်အမြင်လို့ရှိလာမလားဆိုတာကလည်းကျွန်တော်စဉ်းစားကြရပါတယ်ခက်တာကတော့မြန်မာနိုင်ငံမှာကဒီရေကောက်ပဲဒီပြီးတာနဲ့ပေါ့နော် exit pool လို့ခေါ်ရတဲ့ဒီကျွန်တော်တို့
စက်တန်း
ကောက်
ခြင်းမှုတွေတိကျမရှိ
တဲ့အခါကျတော
့ကျွန်တော်တို့တိကျပြောရတာခက်ပါဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ကိုမင်းစင်အဲနောက်ကျမတို့တောတာရှင်တယောက်ကတော့ကိုမြင့်ဆိုးလို့နာမည်ပေးထားပါတယ်သူကတော့အီးမေးလ်ကနေတစင်ဆက်သွယ်လာတာပါသူကဒီ NLD နဲ့တိုင်းရင်းသားလူမျိုးစုတွေအကြားမှာယုံကြည်မှုတိဆောက်မှုအားနေတာနဲ့ပတ်သက်ပြီးတော့သူဝေဖန်ထားတာရှိတယ်သူဖြစ်စေချင်တာလေးတခုကိုအကြံပေးထားရလည်းရှိပါရှင်ကျမတို့နားထောင်ကြည့်အောင်ပါကိုသားညုံဖတ်ပြပေးထားတာပါ
မဲပေးသူနေတာမကောင်းပေမဲ့လို့ရလကတော့ကျဉ်တ်ဆရာပါအထူးသဖြင့်တော့ SNLD 6နေရာနိုင်တာသဘောကျပါတယ် SNLD ရဲ့ရွေးကောက်ပွဲအကြိုမဲဆွယ်ကလေးကပြောစကားတွေကိုသဘောကျပါတယ်ကြုံမဖြစ်ချင်တယ်လို့သခင်လည်းမလုပ်လို့ပါဘူးတဲ့ပြောင်စုကနေပြီးတော့ခွဲထွက်မဲ့သဘောမရှိပါဘူး NLD အနေနဲ့မျှော်မှန်းသလောက်အနိုင်မရလို့ထတ်ကြိုးစားတာကိုလည်းထောက်ခံပါတယ်ဒါပေမဲ့ရွေးကောက်ပွဲရှိရှိမရှိရှိအမြဲတမ်းကြိုးစားနေရမှာပဲမဟုတ်ဘူးလားဒေါ်ဆန်းစုကြည်ပေါ်မှာမိခိုလုံးအားကြီးတာကိုတော့အရေးကြီးပြင်ရမှာပါပတိတွင်းစီလုံးမှုအင်အားရော့ကျနေပါတယ်အပြစ်ပေးအရေးယူတာတွေကိုလည်းစဉ်စားစားလုပ်တင်ပါတယ်ခွင့်လွှတ်တန်တာကိုခွင့်လွှတ်ရမှာပါအရေးကြီးတာတစ်ခုကတော့တိုင်းသားပါတီတွေအထူးသဖြင့်တော့ဒီ SNLD နဲ့2020မှာမဟာမိတ်ဖွဲ့တင်ပါတယ်ဒီလိုလှုပ်ချင်းအဖြစ်ပြောပြောနေတဲ့ရင်ကြားစီရေးညီညာရေးတွေအတွက်အထောက်အကူဖြစ်မှာပါဥပမာအဖြစ်ရှမ်းကချင်တိုင်းသားတွေနဲ့မဟာမိတ်ဖွဲ့ပြီးတော့ရွေးကောက်ပွဲဝင်မယ်ဆိုရင်ဖရမူရတော့၎င်းနိုင်ငံရေးမှာထိတဲ့ဝင်ဝင်လှုပ်ဆောင်နိုင်မဲ့မျှော်လင့်ချက်တွေတိုးလာတာနဲ့အမျှတော့၎င်းညီညာရေးကိုအထောက်အကူပြုမဲ့အပြင်ဒေါ်ဆန်းစုကြည်ထမ်းဆောင်နေရတဲ့တာဝန်ဝင်ထုတ်ဝင်ပိုးတွေကိုပါပို့ပြီးတော့တက်တာဈေးမှာပါနောက်လာမယ့်2020ရွေးကောက်ပွဲမှာ NLD တူဦးတဲ့နိုင်ဖို့ထက်မဟာမိတ်ပါတီတွေနဲ့လက်တွဲပြီးတော့အောင်ပွဲခံနိုင်လို့ရှိရင်ပိုကောင်းပါလေ။ဘာကြောင့်လဲဆိုတော့ပြီးခဲ့တဲ့2015ရွေးကောက်ပွဲပြီးရခိုင်ပြည်နယ်ဝန်ကြီးချုပ်ခန့်အဖို့ကိစ္စတော့ကမဟာမိတ်ပါတီမဟုတ်လို့ပေးလို့ဘလူးမှမဖြစ်ခဲ့ပါဘူး။အခု2019ဂျားပြတ်မှာအမ်မဲဆနာနယ်မှာရှင်းရတာလေဒါကြောင့်ပါတန်းသားတွေစိတ်ထဲမှာငါတို့လူမျိုးနိုင်မှငါတို့ကံကြမ္မာငါတို့ဖန်တီးနိုင်ခွင့်ရမယ်လို့ယုံကြည်သွားစီလို့ပါအဲ့ဒီအချက်ဟာဘလောက်အနေရကြီးလဲဆိုလို့ရှိရင်အစွန်းရောက်လူမျိုးရေးစိတ်ဓာတ်ကိုဖြစ်ပေါ်စေပါတယ်ဒါကြောင့်မလို့အာနာယပါတီ NLD အနေနဲ့ပါတီစည်းဝေးတာမကနိုင်ငံတည်ဆောက်ရေးဆိုင်ရာမဟာဗျူဟာတွေချမှတ်တဲ့အခါမှာမဟာမိတ်ပါတီဖွဲ့နိုင်အောင်ကြိုးစားတင်ပါတယ် NLD တပါတီတဲ့လုံးဝအောင်နိုင်ရေးအစွန်းရောက်ဖွဲ့စည်းရေးဆိုတာတွေဟာအခုလောလောဆယ်မှာတော့အခက်အခဲတွေတွေ့နေရပြီဖြစ်ပါတယ်အဲ့ဒါဟာပါတီရဲ့မူဝါဒအမှားဒါမှမဟုတ်ကြိုတင်စည်းဝေးမှုမရှိခဲ့တာကြောင့်မပြင်ဆင်ခဲ့တာကြောင့်လို့ထောက်ပြခြင်းပါတယ
်ဟုတ်ကဲ့ပါအဲ့ဒါကတော့ဒီသောတာရှင်ဦးမြင့်ဆိုးကအီးမေးလ်နဲ့ဟိုပေးပို့ထားတဲ့စာရင်းလေးပါကိုသားညုံကိုဖတ်ပြပေးသွားတာပါဒီတော့ကျွန်တော်တို့ရခိုင်ပြည်နယ်ဘက်ကိုတစ်ချက်လှည့်ရအောင်ပါဒေါက်တာအေးမောင်ရှိပါလားရှင်ဟယ်လိုဒေါက်တာအေးမောင်ရှိပါလား
ရှိပါတယ်
ဟုတ်ကဲ့ပါမင်္ဂလာပါရှင်ဟုတ်ကဲ့ပါ
ဟုတ်
ကဲ့ပါကျမတို့ဒီရခိုင်ပြည်နယ်အမ်းမြို့နယ်ကတော့အရင်တုန်းကဆိုပြည်ခိုင်ဖြိုးနယ်စစ်တပ်ရဲ့အမားခံနယ်မြေလို့ပြောရမှာပေါ့နော်အခုဒေါက်တာအေးမောင်အနေနဲ့ဒီရခိုင်မျိုးသားပါတီအနေနဲ့အနိုင်ရရှိတယ်ဆိုတော့ထူးခြားတယ်လို့ပြောရမှာပါအဲ့တော့အနိုင်ရလာပြီဆိုတဲ့ခါကျတော့ဒီအာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီနဲ့မဟာမိတ်ဖွဲ့ပြီးတော့စီစီလုံးလုံးရပ်တည်သွားဖို့ရှိပါသလားဒါမှမဟုတ်တီးခြားအတိုက်အခံနေနဲ့ပဲရပ်တည်သွားမှာပါလားရှင
်တီးခြားအတိုက်ခံအင်အားစုအနေနဲ့ရပ်တည်တော်မှာပါဟု
တ်ကဲ့ပါအဲ
့တော့တိုက်ခိုင်းအင်အားစုဆိုတဲ့သဘောကကျွန်တော်တို့ပါတီတစ်ခုတည်းမဟုတ်ပေမဲ့เนาะညှိနှိုင်းပြီးမှဒီပြည်ထောင်စုဖွဲ့တော်တွင်မှအတိုက်ခံအင်အားစုတစ်ခုရှိမှသာလျှင်အစိုးရကောင်တည်းပေါ်ထွန်းနိုင်ရဲ့ဆိုတဲ့အခြေခံခံယူချက်နဲ့ရပ်တည်တော်ဖို့ညီမထားပါ
ဟုတ်ကဲ့ပါဟို check and balance လုပ်တဲ့အသဘောလေးပါမှာပေါ့လေအဲ့တော့ဒီဒေါက်တာအေးမောင်တို့ဒီ ANB ပေါ့ရခိုင်မျိုးသားပါတီအနိုင်ရရှိတဲ့အားသာချက်ကလေးပေါ့လေဘယ်လိုများသုံးသပ်လို့ရပါလဲရှင်ဒီရခိုင်ဒေသခံတွေအနေနဲ့တကယ်ရခိုင်ပါတီကိုပဲတကယ်ကို PPCC ဟိုတင်တိုင်းအားတိုင်းမဲပေးခဲ့ကြတာဒါပါလားဒါမှမဟုတ်လို့ရှိရင်ဒီပြည်ခိုင်ဖြိုးနဲ့ NLD ပါတီကိုဟိုမကျေနပ်လို့ပဲဟိုမပေးဘဲနေခဲ့ကြတာလားဘယ်လိုသုံးသပ်လို့ရပါလဲရှင်
ဟို အဲ့ဒီမှာပထမတစ်ချက်ကအစွန်ရောက်လူမျိုးကြီးဝါဒကိုတိုင်းရင်းသားတွေကလက်မခံတော့ဘူးဆိုရဲ69နှစ်ကြာလွတ်လပ်ရေးခေတ်လွန်ကာလသမိုင်းရဲ့အခြေတခုကိုမှတ်တိုင်စိုက်ကြတာပဲလို့ကျွန်တော်ယူဆပါတယ်။အဲ့တော့ကျွန်တော်တို့တိုင်းရင်းသားတွေက69နှစ်လွတ်လပ်ရေးရတာကိုမခံစားရသေးဘူး။တန်းတူညီမျှရဲ့အခွင့်အရေးကိုပြည်ထောင်စုကမမျှဝေသေးဘူးဆိုတဲ့သဘောနဲ့သွားပါတယ်။အဲ့တော့ကြောင့်ကျွန်တော်တို့ရဲ့အခြေခံလိုအပ်ချက်ဒီအခု69နှစ်ရှိပြီ။တိုင်းရင်းသားတွေကအုပ်ချုပ်ခံဘဝမှာပဲမဖွင့်မပြိုးနဲ့ပြည်တာလေးကိုဟလာယူရတဲ့ဘဝကနေမတက်သေးဘူးဆိုတဲ့သဘောဟာအခြေခံနိုင်ငံရေးတိုင်းရင်းသားတွေရဲ့နားလည်ချက်ဖြစ်ပါတယ်။ဒါကြောင့်တိုင်းရင်းသားတွေဒီပြည်ထောင်စုကိုစစ်မှန်တဲ့ပြည်ထောင်စုဖြစ်ဒီဆောက်ကျင်တယ်ဆိုတဲ့ဇီမန်းချက်နောက်မှာပါရှိတယ်ဆိုရင်အုပ်ချုပ်ခံတိုင်းရင်းသားဘဝကနေအုပ်ချုပ်တဲ့တိုင်းရင်းသားတွေဖြစ်အောင်ကိုယ့်ကျွန်မကိုဖန်တီးပိုင်ခွင့်ရှိအောင်လွတ်လပ်ရေးခေတ်ဥပဒေကပေးထားတဲ့ကတိတွေကိုပြန်အကောင့်တွေဖို့ဖို့ကိစ္စဒီကိုလူမျိုးကိုပြည်နယ်ကိုကိုရောကိုယ်တိုင်ဒီဆောက်မှပဲဖြစ်မယ်ဆိုရဲခြေခါနိုင်ငံရေးဒီမှချက်ရင့်တန်လာပြီဆိုရဲတိုင်းရင်းသားများရဲ့စစ်မှန်တဲ့အလို့သားစိတ်ဓာတ်ကိုပြန်တည်ဆောက်ဖို့အတွက်အားဒီအရှင်သင်ဖြစ်တယ်ဆိုရဲသမိုင်းရဲ့ခြေကိုရခိုင်မျိုးသားပါတီနဲ့တူထပ်တူပြတ်နိုင်ခြင်းပဲဖြစ်ပါလေလို့ကျွန်တော်ဘက်ကယူဆပါတယ်ဒါကြောင့်ဒီခံပြိုးအမခံဖြစ်တဲ့အားကိုကျွန်တော်တို့ထိုးပေါက်စည်းရုံးတဲ့အခါမှာကျွန်တော်အစကတည်းကသုံးသပ်ပါတယ်အားရအဓိကနေရင်အားလုံးမှာဒီခံကျိုးအလံစိတ်ပါရဲအခြေခံပါတီတွေရှိပါတယ်တော်တော်လေးပဲမျိုးသားဒီမိုကရေစီဖွင့်ချုပ်ရဲ့ယုံမပွင့်နိုင်တဲ့ခြေရွာတွေအများကြီးပ
ါဟုတ်ကဲ့
မျိုးသားဒီမိုကရေစီဖွင့်ချုပ်ရဲ့ယုံဆိုင်ပုဂ္ဂိုလ်တော်လက်မခံတဲ့ဒီခံခြေရွာတွေအများကြီးပါဘာကြောင့်ဆိုရင်ကျွန်တော်တို့သိပါတယ်မျိုးသားဒီမိုကရေစီဖွင့်ချုပ်ရဲ့လက်ရှိမူဝါဒပုံမှာဒီခံပြည်နယ်ကတိုင်းရင်းသားတွတ်တွတ်များများခံစားရပါတယ်တို့တွင
်ဟုတ်ကဲ့ပြ
ည်တော်မောင်တော်မှရှိတဲ့တိုင်းရင်းသားဆိုတာမျိုးကရှိ
ဒီ
ခံပါဝင်မျိုးသက်တိုင်းတဲ့ပါ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ဆရာဟုတ်ကဲ့ပါတော့
ဒီလိုမျိုးကိုမတိဆောက်ပေးနိုင်ဘူးဆိုတော့ခိုင်မာတဲ့ယုံကြည်ချက်ရှိတဲ့အခါမှာအဲ့ဒီယုံကြည်ချက်ဟာအာန်ဒေတာမှာရှိရဲရှင်းပါဝင်ဒီခိုင်မျိုးတွေစုအလုံးပေါ်မှာရစ်ခတ်တဲ့အခါမှာကိုယ့်ပြည်နယ်ကိုကိုရောကိုယ်တိုင်တိဆောက်မှပဲကိုယ့်အမျိုးသားရဲ့စိတ်ကနဲ့ကာကွယ်မှပဲဖြစ်မယ်ဆိုတဲ့ယုံကြည်ချက်ခိုင်မာလာလို့တခါမှခုန
ဟုတ်ကဲ့ပါကျေးဇူးပါဆရာဒေါက်တာအေးမောင်ကျေးဇူးအများကြီးတင်ပါတယ်အခုကျမတို့ CSO တွေပေါ့နော်ဒီလူရဲကောက်ပွဲကိုကိုယ်တိုင်ကိုကြစောင့်ကြည့်ခဲ့တဲ့ဟိုဒီလူမှုအခြေပြုအဖွဲ့အစည်းတွေဘက်ကိုလှည့်ကြအောင်ပါအဲကိုချမ်းချင်းအောင်ရှိပါလားရှင
်ဟုတ်ကဲ့ဟုတ်ကဲ့ရှိပါ
ဟုတ်ကဲ့မင်္ဂလာပါရှင်ဟုတ်ကဲ့အခုပြီးခဲ့တဲ့ဂျာပြတ်ရွေးကောက်ပွဲမှာပေါ့နော်ကိုချမ်းချင်းအောင်ကဘယ်ဒေတာကိုသွားခဲ့ပါလဲ
အဲကျွန်တော်ကရေကောက်ပွဲမတိုင်ခင်ကတော့ကျွန်တော်ကျေးတီမိုင်းရှိပါတော့
ရေ
ကောက်ပွဲနေ့ကအီးဒီမှာတော့ကျွန်တော်ကကော်မှုမှာရှိနေပါတယ
်ဟုတ်ကဲ့ပါအဲ့တော့ဟိုရေကောက်ပွဲအားလုံးဒီကျင်းပြီးခဲ့တဲ့ဒီဂျာပြတ်ရေကောက်ပွဲကိုခြုံငုံပြီးတော့ဘယ်လိုသုံးသပ်လို့ရပါလဲရှင
်အဲပြီးခဲ့တဲ့ခုကျပပြီးခဲ့တဲ့ဂျာပြတ်ရေကောက်ပွဲကိုကျွန်တော်ခြုံငုံတင်းသုံးတိုင်တော့ကျွန်တော်တို့ရလက်တစ်ခုတော့ကျွန်တော်တို့အဲနိုင်ငံရလက်တစ်ခုတော့ကျွန်တော်ထွတ်ထွတ်မြေများတွေ့ခဲ့ရပါတော့အဲ့မှာဗာနိုင်ငံရလက်လဲဆိုတော့ကျွန်တော်တို့ဒီမဲဒီအများပြည်သူဖြစ်တဲ့ဒီကျွန်တော်နိုင်ငံသားတွေကဒီမဲပေးခြင်းကိုသူတို့စိတ်ဝင်စားမှုကြီးချင်းပေါ့နော်အဲနဲပါတဲ့အရာတစ်ခုရယ်ပေါ့နော်နောက်တစ်ချက်ကအဲကျွန်တော်တို့ဒီရွေးကောက်ပွဲကော်မရှင်ရဲ့ဒီဟိုလုပ်ငန်းဆောင်တာတွေပေါ့နော်အဲ့မှာကျွန်တော်တို့အဲတို့အဲ့ဒီသေးရာတွေကိုကျွန်တော်တို့တွေ့ရှိရအဲ့နောက်ခုကတော့ကျွန်တော်တို့အရက်ဖက်ဖွဲ့စည်းနေရတာကျွန်တော်တို့အနေနဲ့ဒါတွေ့ရှိချက်ကိုကျွန်တော်တင်ပြတာပေါ့နော်
ဟုတ်ကဲ့ပါအဲအဲ့တော့ရှမ်းပြည်ဘက်ကိုဒီကျေးသီးနဲ့မိုင်းရှူကိုကိုယ်တိုင်သွားပြီးတော့အကဲခံလေးလာခဲ့တဲ့ဟိုမတ်ရွှေကြီးဝင်းပေါ့နော် Peace and Justice မြန်မာမတ်ရွှေကြီးဝင်းအနေနဲ့ရောဒီရှမ်းပြည်နယ်မှာဒီမဲဆန္ဒရှင်တွေရဲ့ဟိုဘယ်လိုခေါ်မလဲဟိုအင်တိုင်းအားတိုင်းမဲပေးခဲ့တဲ့သူတို့ထောက်ခံမှုကိုဘယ်လိုဆန္ဒတွေဘယ်လိုထုတ်ဖော်ခဲ့ကြလဲဆိုတာကိုဘယ်လိုလေ့လာလို့ရခဲ့လဲရှင်
ဟုတ်ကဲ့ပါကျွန်မအနေနဲ့ကတော့ဒီရှင်ရွေးကောက်ပွဲမတိုင်ခင်မှာရှင်ကျေးဒီမှရှိတဲ့ကံမှာရှိကြတာပေါ့နော်ရွေးကောက်ပွဲနေ့မှာကျွန်မအတိုင်းဆုံးမှာရှိရတာပါတကယ်တကယ်တိုင်းရင်းသားတွေအနေနဲ့ကျတော့သူတို့ရဲ့လက်ရှိတိုင်းလက်ရှိလူမျိုးပေါ့နော်လူမျိုးစုပါတီတွေကိုဘက်မှာပဲပို့ပြီးအားတက်ချက်ရှိပါတယ်လူမျိုးစုပါတီတွေအနေနဲ့ကျတော့လေဒီတဲကြီးကမြေကအရာလေသူတို့နဲ့အတူတူဟိုအမြဲတော့ကိုယ့်ရဲ့ဒီတိုင်းရင်းသားလူမျိုးသားရင်းကိုလူမျိုးတို့အကောင်းဆုံးနိုင်မယ်ဆိုရယ်စိတ်ရဲနောက်တစ်ခုကကျတော့ဘာသာစကားပေါ့နော်ဘာသာစကားဆိုင်ရာကြီးရယ်ဆက်တည်ဖြစ်ပြီးတိုင်းရင်းသားတွေကပုံမူပြီးတော့ဒီတိုင်းရင်းသားပါတီတွေနဲ့ပုံပြီးထိတ်ဆက်အဆက်အသွယ်အကောင်းတာတွေ့ရှိရပါလေ
ဟုတ်ကဲ့ပါဒေါက်တာတန်းထင်းရှိပါလားရှိဟုတ်ကဲ့အဲ့ဒါဆိုဟုတ်ရှိပါတယ်ဟုတ်ကဲ့အဲဒေါက်တာတန်းတင်ဟိုမြင့်မှုမြို့ကဒေါက်တာတန်းတင်မှာကျမတို့ရဲ့ဖောက်သိကြီးလို့ပြောအောင်ပါပေါ့နော်ဟိုဗာမားမေးချင်ပါလေရှင်ဟုတ်ကဲ့
ဟာကျွန်တော်မေးချင်တာမဟုတ်ပါဘူးခင်ဗျာပြောချင်တာရှိ
တယ်ဟုတ်ကဲ့ဆွေးနွေးပါရှင်ဟုတ်ကဲ့ပါဟုတ်ကဲ
့ဟုတ်ကဲ့တိုင်းနာဒီသားတွေမှာရှုံးရတာကတော့သူတို့အားကိုးစရာတိုင်းနာပါတီတွေရှိနေလို့ပါဒ
အခုကသူတို့မျောလင်းထားတဲ့ငင်းညာရေးကို NLD ကလုပ်နေတဲ့အချိန်မှာစစ်တပ်ကနော်အပွဲကြီးဆင်းနေတာကို NLD ကတားရပေးနိုင်မှုဆိုတာကိုသူတို့သိသွားလို့ပါပြီးမှမှရှုံးတာကတော့ပြီးသူအာမခံပေးမဲ့ Second Choice Party မရှိသေးလို့ပါဒီတော့ဘွယ်ကပြီးပြီမဲ့ NLD ရဲ့အပေါ်မှာလူလူရဲ့ယုံကြည်မှုကိုထိရောက်စေပါတယ်ဒီတော့ဘွယ်မဲချဲသူနဲလာတာဘာမှအဆောင်မဟုတ်ကွာမားရမထူးပါဘူးကွာဆိုတဲ့ခံယူချက်လူလူစိတ်ထဲမှာရှိနေလို့ပါပဲလူကလာနေရတဲ့စာဝင်နေကြတဲ့မှုနှစ်ဝန်ထမ်းများလက်ဆောင်မှုသုံးယုံကြည်အားကိုးရတဲ့တရားရေးမှန်တယ်ရှိမှုရည်ရွယ်မှုတွေတိုးပြားလာမှု၅အတုအတံမှမတိမှု၆ဝန်ထမ်းအားနေကတက်ခါကကြောက်ပြင်းမဲ့ဘာမှမဖြစ်တော့အရင်လိုပြန်လက်ဆောင်မှုခေါ်လောက်ကန်ရှာမှမှု၈အားလုံးပြောင်းလဲမယ်လို့ပြောနေထားပေမဲ့ပြည်သူတွေကရှင်းလို့ဖြစ်မလာရဲ့လို့ယုံကြည်မှုတွေကြာဆင်းသွားတာဖြစ်ပါတယ်အောက်ခြေပါတီဝင်တွေကလည်းသားချင်းစီမံချက်ရေးဆွဲပြီးပြည်သူနဲ့အတူပြည်သူအကျိုးဆောင်ရွက်စေရင်ပါလေ။ဘာမှမလုပ်ဘဲနဲ့အနိုင်ရပါတီဆိုပြီးတော့ပေါင်းရဆောင်ရအနေထိုင်တွေကိုပြည်သူတွေကတော်တော်လေးမြင်မြင်ကန့်နေကြပါပြီ။2020ရွေးကောက်ပွဲမရောက်ခင်ပြင်နေပါလေခင်ဗျာ
။ဟုတ်ကဲ့ပါ။ဟုတ်က
ဲ့ပြောရင်ပါလေ
။ဟုတ်ကဲ့ပါ။အဲဆရာပြေးတဲ့အကြံဉာဏ်လေးကောင်းပါတယ်။အမှန်တော့ဒီတရားဥပဒေစိုးမိုးမှုမရှိသေးဘူးဆိုတော့မြန်မာနိုင်ငံရဲ့အခြေအနေပေါ့နော်။အဲဒါကြောင့်လေအခုလိုအခြေအနေတွေအမလို့အမရဖြစ်ရတဲ့အခြေအနေတွေနဲ့ NLD ကရင်ဆိုင်နေရတာပါအဲ့ဒါဘာပဲပြော NLD လုံနေ NLD ရဲ့လုံကန်ဆောင်ရွက်မှုတွေအားလုံးပြည်သူကမျှော်လင့်တကြီးနဲ့ဟိုမျှော်လင့်ချက်တွေကလည်းအမတန်မှကြီးပါတယ်မျှော်လင့်တကြီးနဲ့စောင့်ကြည့်နေကြတဲ့အချိန်မှာဒီရွေးကောက်ပွဲကလည်း50ရာခိုင်နှစ်လောက်ပဲနိုင်နေဆိုတော့တော်တော်များများအမလို့အမရဖြစ်ကြတာပါအဲ့တော့အဆုံးသတ်ကလေးအနေနဲ့ကိုမင်းစင်များဟိုဗာများဝင်ပြီးဆွေးနွေးပေးကြပါလဲရှင်ဟိုဒီပြည်သူတွေပို့ပြီးတော့အသိပညာပြန့်ပွားလာအောင်ဘယ်သူမှတာဝန်ရှိရလို့ယူဆပါလဲရှင်
အဲ့ဒီကနေစရာရနေပါလိမ့်မယ်ဒီကတောင်ရှိရပါတော့နော်ဒါကတော့ဒီ effect ကိုဒီမီဒီယာတွေမှာလည်းတောင်ရှိပါတယ်ကျွန်တော်ဒီဆွေးနွေးခဲ့တဲ့အားလုံးမှာကျွန်တော်ချုပ်ပြီးတော့ပြောချင်တဲ့တစ်ခုကတော့ပါလို့ဆိုတော့ဒီမနက်ကမှဒီ effect စက်အတိပခပုံမှာမူတည်ပြီးတော့ပေါ့နော်တကယ်ဒီတက်မတော်ကနေပြီးတော့ transition နဲ့အုပ်ချုပ်လာရဲ strategy ဒီအကွဲအပြေးအတိပခပုံမူတည်ပြီးတော့ main ဆွဲနေနေဟာဒီမှာမှာတော့ဆက်ပြီးတော့အလုပ်ဖြစ်ကောင်းဖြစ်နေတယ်လေဒီတိုင်းမှာပါတီရဲ့အားကောင်းတဲ့တိုင်းမှာဒေသတွေမှာအလုံမဖြစ်နိုင်ပါတော့မလားဆိုတာဟာဒီဇာပယ်ရေကောက်ခွဲကကျွန်တော်ဒီမင်းမောင်းထိုးပြလို့ကျွန်တော်ထင်ပါတယ်တကယ်လို့ဒါဒီရှမ်းလိုမျိုးပေါ့နော်လက်ခိုင်လိုမျိုးတိုင်းပါတီအားကောင်းတဲ့ဇာတ်တွေမှာဒီရက်သက်စက်သက်အကွဲအပြတ်တက်ဆာလို့ရှိရင်လူမျိုးကြီးဝါရဟာပါတီကြီးဝါရအနိုင်ရှင်းနေဆိုရယ်အကွဲကိုအခြေခံပြီးတော့တိုင်းနာပါတီတွေကမဲဆွဲလာတယ်အဲ့လိုမဲဆွဲလာအောင်နေတယ်ဆိုရင်တော့ဒီဒီဇိုင်းဒီလုံးကိုကိုစားပြုကိုစူးစမ်းနေတယ်ဒီခိုင်ဖြူလို NL လို့ပါတီကြီးနေတယ်သူရဲ့မဟာမိတ် policy ကိုပြန်ပြီးတုံ့ပြန်တင်တယ်ဆိုတော့ထင်ပါတယ
်ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်
2020မှာအများကြီးထင်ပါတယ
်ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်ကိုမင်းစင်ဒီကနေ့ပါဝင်ဆွေးနွေးပေးတဲ့သူတွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ပါဝင်ဆွေးနွေးပေးတဲ့လူတွေအားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ်ရှင်။
ရှင်းပါပေးနိုင်ခဲ့တဲ့အတွက်တိုင်းသားပါတီတွေအနိုင်ရရှိခဲ့ကြပါတယ်။ဒီလိုတိုင်းသားနိုင်ငံရေးပါတီတွေအနိုင်ရရှိခဲ့တာကြောင့
်ထလို့သူမခင်ဖြူတွင်တဲ့သူတော်ခင်ဆိုဝင်စီစဉ်တက်ဆက်တဲ့တရားလေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်။အခုတော့ကြန့်ရှိနေတဲ့အချိန်တွင်သတင်းအချင်းချုပ်ကိုကိုအောင်လွင်းကပြောပြပေးပါအောင်။
စီရနိုင်ငံမြောက်ပိုင်းကသဘုံတွေထင်းချောက်အမျိုးမှာစီးရီးယားနိုင်ငံမြောက်ပိုင်းကသဘုံတွေထင်းချောက်အမျိုးမှာစီးရီးယားဆိုရဒါမှမဟုတ်ရုရှားစစ်လေယာဉ်တွေကအစိတ်တက်ဝင်တဲ့တိုက်ခိုက်ခဲ့မှုကြောင့်လူပေါင်း58ယောက်ထဏ်မှန်းနဲ့သေဆုံးပြီးဒဏ်ရာပြင်းထန်သူတွေပါဝင်လူပေါင်း100ယောက်ဒဏ်ရာရရှိခဲ့တဲ့အကြောင်းစီးရီးယားရေးစောင့်ကြည့်ကိစ္စသူတွေနဲ့ကာဝေးဆိုင်ရာရပ်ပတ်ဝင်တွေကပြောဆိုခဲ့ကြပါတယ်ရုရှားနိုင်ငံစင်ပီတာစဘတ်မြို့ကလူစီကားမြောက်ဘူရာယွန်တို့ခုမှမနေ့တုန်းကဖြစ်ခဲ့တဲ့အသေးခံဘုံးခွဲတိုက်ခိုက်မှုကိုကျူးလွန်ခဲ့သူကကာကစ္စတန်နိုင်ငံဘွားအခပါဆောင်ဂျေလလော့ဖ်ဆိုသူဖြစ်တဲ့အကြောင်းရုရှားစုံစမ်းစစ်ဆေးသူတွေကပြောဆိုခဲ့ကြပါတယ်ကုလသမဂ္ဂလူ့ရေရန်ပုံငွေဖွဲ့ UNFPA ဟာအတင်းအဓမ္မကိုဝင်ဖျက်ချတာတွေကိုယ်သဘောဆန္ဒမပေါ်ရင်ပဲကိုဝင်တားတဲ့အစီအစဉ်တွေကိုအားပေးနေတယ်ဆိုတဲ့ဆွဆွဲချက်နဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ဆိုရကငွေချေးထောက်ပံ့နေဖျက်တောက်လိုက်ပါတယ်။ကိုလံဘီယာနိုင်ငံတောင်ပိုင်းမှာစနေနေ့ကမြေပြိုကျမှုတွေကြောင့်သေဆုံးသွားသူလူပေါင်း283ယောက်ကိုစတင်တချို့နေပါပြီ။ဒီချိန်ထဲမှာပဲပျောက်ဆုံးနေဆဲဖြစ်တဲ့လူပေါင်း100ယောက်ကိုတော့အရေးပေါ်ကယ်ဆယ်ရေးလုပ်သားတွေနဲ့ဒေသခံတွေကအပြည့်အစုံကြီးချမ်းမှာပဲဒီကနေ့လဲဆက်လက်ပြီးခက်ခဲခက်ခဲဆက်လက်ရှာဖွေနေကြပါတယ်။
တရင်ချင်းချက်ကိုကွမ်လွင်ကပြောပြပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လို့ရင်မှုကမခင်ဖြူတွဲဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခဲလ်ဒူဗန်စကီဖြစ်ပါတယ် VOA American အသံမနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ40 kHz 9.30 လိုင်းဒိုမီတာ48 kHz 6.35 လိုင်းဒိုမီတာ50 kHz 9.99 နဲ့လိုင်းလမ်းမီတာ190 kHz 15.95တို့ကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင် VOA ကိုအပင်းနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ
This program has come to you from the Voice of America, Washington.